Welcome to the Voice of America in Burmese.
Thing la mne kema shin. 2019ခုနှစ်ဩဂုတ်လ2ရက်တောက်ချာနေမနေ့ကင်း VW American Dan Season တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့မနေ့ကင်း Season တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျွန်မကခင်ဗျတ်တပါဒီမနေ့ကင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါတရုတ်နိုင်ငံထွက်ကုန်တချို့အပေါ်မှာအခွန်30ရာခိုင်နှုန်းထပ်ပြီးတော့တိုးကောက်ခံမယ်လို့အမေရိကန်သမ္မတပြောကြားလိုက်ပြီးတဲ့နောက်မှာအမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲဟာပိုပြီးတော့ပြင်းထန်လာပါတယ်။ရေမင်းစီးပြအခမ်းအနားမှာလေးချောင်းတိုက်ခိုက်မှုလုပ်တဲ့အတွက်ဒါဇင်နဲ့ချီပေးဆောင်ရပါတယ်။ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာထိုင်းနိုင်ငံဘန်ကောက်ကအာဆီယံဒေသရင်းဆက်ဆက်စည်းဝေးတွေကိုတက်ရောက်နေရမှာရခိုင်ပြည်နယ်ရေးဆိုင်ရာမြန်မာစုအောက်လှုပ်ဆောင်ချက်တွေကိုရှင်းလင်းပြောကြားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်မှတ်သိအောင
်ဟုတ်ကဲ့ပါရှင်သတင်းလေးပြီးမှနားဆင်ရမယ့်သတင်းလှော်ရီမှာတော့စီးရေးပဋိပက္ခတွေရှိနေစေမြန်မာနိုင်ငံမှာကလေးစစ်သားစုဆောင်အုံချမှုအပါအဝင်ကလေးတငယ်တွေအပေါ်မှာအကြမ်းဖက်မှုတွေကိုရပ်တန့်ဖို့တိကျတဲ့အရေးယူလှုပ်ဆောင်မှုတွေရှိဖို့လိုတဲ့အကြောင်း
ကျွန်တော်ထင်တာတော့ဒီကလေးစစ်သားတွေမရှိအောင်ကလေးတွေကိုမတရားအသုံးပြုလာနှိပ်စက်ညှင်းဆဲတာမလုပ်အောင်အခုအဘီဘီဆိုင်ရာလူခွင့်ရေးကောင်စီအဖွဲ့တွေကျွန်တော်တို့
ကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ပြောသွားတာပါအပြည့်အစုံကိုတော့သတင်းတွေပြီးမှနှားဆင်ရပါမယ်ဒီသတင်းနဲ့အတူထိုင်းနိုင်ငံဘန်ကောက်မြို့မှာ26ကြိမ်မြောက်အာဆီယံဒေသလုံခြုံရေးဆွေးနွေးပွဲမကျင်းပခင်ရက်ပိုင်းအလူမှာပဲမြောက်ကိုရီးယားကဒုံးပျံစနစ်အစ်စ်တစ်ခုကိုဆန်းသက်ပြင်လွတ်ခဲ့တဲ့အကြောင်းနဲ့တခြားစိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုလည်းနှားဆင်ရပါမယ်အခုအရင်ဆုံးတော့ဒီကနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတန်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါရှင်
တရုတ်နိုင်ငံထွက်ကုန်တချို့ပေါ်မှာအခွန်10ရာခိုင်နှုန်းနောက်ထပ်တိုးမြှင့်ကောက်ခံမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပြီးတဲ့နောက်မှာအမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲအချိန်ဟာပိုးပြီးတော့ပြင်းထန်လာခဲ့ပါတယ်။နောက်လာကြရင်ကုန်သွယ်ညှိနှိုင်းမှုတွေဆက်ပြီးပြုလုပ်မယ်ဆိုတဲ့သဘောတူညီမှုရရှိပြီးတရုတ်အကြမ်းချက်သပရင်းနေမှာပဲသမ္မတထရမ့်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံဟာအမေရိကန်ရဲ့စိုက်ပျိုးရေးထွက်ကုန်တွေကိုပိုးပြီးတော့ဝယ်ယူဖို့နဲ့အမေရိကန်ပြည်ထောင်စုတဲကိုဖန်တနာခေါ်ဘိန်းထွက်ဆေးဝါးတင်သွင်းမှုရက်ဆိုင်စီမဲ့ကိစ္စကိုပြက်ကွက်နေတယ်လို့သမ္မတထရမ့်ကဆွဆွဲလိုက်ပါတယ်။အရင်တုန်းကတိုးမြှင့်ကောက်ခံခဲ့တဲ့တွင်းကုံဂွန်တွေဟာဆက်မှုထုတ်ကုန်တွေကိုပြတ်မှတ်ထားခဲ့ပေမဲ့အခုစတင်လာတဲ့တွင်းကုံဂွန်တွေကတော့လက်ကင်ဖုံးနဲ့အဝတ်ထည်စတဲ့လူသုံးကုံတွေကိုပြတ်မှတ်ထားလာတာလည်းဖြစ်ပါတယ
်။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့52ကြိမ်မြောက်အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုဟာမြောက်ကိုရီးယားနိုင်ငံကတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲပြုလုပ်နိုင်မှာမဟုတ်ဘူးလို့ပြောပါရယ်။ပြီးခဲ့တဲ့နှစ်တွေကကျင်းပခဲ့တဲ့အာဆီယံအစည်းအဝေးတွေကတော့အမေရိကန်နဲ့မြောက်ကိုရီးယားတို့အကြားတွေ့ဆုံဆွေးနွေးဖို့အတွက်အခွင့်အရေးရရှိနိုင်တဲ့နေရာဖြစ်ခဲ့ပါရယ်။နိုင်ငံကြီးဝန်ကြီးပွန်ပီယိုကကုန်သွယ်ရေးညှင်းပွားမှုတွေနဲ့တောင်တရုတ်ပင်လယ်နယ်မြေညှင်းပွားမှုတွေကြောင့်ဆက်ဆံရေးတင်းမာနေတဲ့တရုတ်နိုင်ငံကနိုင်ငံကြီးဝန်ကြီးဝါယီနဲ့တော့တွေ့ဆုံဆွေးနွေးခဲ့ပြီးဆွေးနွေးပွဲအပြီးမှာတရုတ်နိုင်ငံကြီးဝန်ကြီးဝါယီကသူတို့နှစ်ဦးတွေ့ဆုံမှုမှာနားလည်မှုကိုမြင့်တင်နိုင်ခဲ့ကြောင်းလည်းပြောပါရယ်။ဝါရှင်တန်ဟာရှီတာဝါရှာဒေတာကညှင်းပွားနေတဲ့နယ်မြေမှာတရုတ်နိုင်ငံရဲ့စီးရေးနဲ့စီးပွားရေးအင်အားကြီးထွားလာတာကိုစိုးရိမ်မကင်းဖြစ်မိတယ်လို့ထုတ်ပေါ်ပြောထားခဲ့ပါရယ်။ကမ္ဘောဒီးယားနိုင်ငံကသူ့နိုင်ငံအတွင်းတရုတ်စစ်စခန်းတည်ဆောက်ဖို့ခွင့်ပြုထားတယ်ဆိုတဲ့သတင်းကိုညှင်းဆိုခဲ့ပြီးမှာတော့ဝန်ကြီးပွန်ပီယိုဟာစိတ်သက်သာရာဟန်ရခဲ့ပြီးကမ္ဘောဒီးယားနိုင်ငံရဲ့အမျိုးသားချုပ်ကြားအာဏာကိုအခိုင်အမာကာကွယ်နေတာကိုအမေရိကန်ပြည်ထောင်စုအနေနဲ့ကြိုဆိုကြောင်းပြောပါရယ်။ဒေသတွင်းကတခြားနိုင်ငံတွေကလည်းတရုတ်နိုင်ငံကမ္ဘောဒီးယားနိုင်ငံဤသို့ဆောင်ရွက်ဖို့တိုက်တွန်းခဲ့ပြီးအမေရိကန်ဟာဒေသတွင်းနိုင်ငံတွေကိုအမေရိကန်နဲ့တရုတ်ကြားဘက်ရွေးဖို့တောင်းဆိုနေတာမဟုတ်ဘူးလို့လည်းပြောပါရယ်။
ဂျပန်နိုင်ငံအေဒန်မြို့မှာဆေးပြတ်ခန္ဓာပြုတ်လုံနေစဉ်အတွင်းလေကြောင်းတိုက်ခိုက်မှုဖြစ်တဲ့အတွက်ကျက်သပရင်းတွေကလူပေါင်းဒါဇင်နဲ့ချီပြီးတေဆုံသွားခဲ့ပါတယ်။အစောပိုင်းတုန်းကလည်းတခြားရပ်ကွက်တစ်ခုမှာအသေးခံဘုံးခွက်တိုက်ခိုက်မှုတစ်ခုကြောင့်အနည်းဆုံး10ဦးတေဆုံခဲ့တာပါ။အီရန်တွင်လည်းမဟာမိတ်ပြုထားတဲ့ဟူသီတပုံတွေကဒီဆေးပြတ်ပွဲကိုတာလတ်ပစ်ပက်ထင်းတက်ဒုံးကျည်တစ်ခုနဲ့လက်နက်တပ်ဆင်ထားတဲ့ drone ယာဉ်ကိုပစ်လွတ်ခဲ့တာဖြစ်တယ်လို့ဟူသီရဲ့တရားဝင် El Masha ကျောင်းမြန်တန်ကြားကပြောပါတယ်တိုက်ခိုက်ခံရတဲ့တပ်ဖွဲ့ဝင်တွေကတချို့ဟာ ဖူးသီးသဘုံတွင်နဲ့2015ခုနှစ်ခရက်ကတိုက်ခိုက်လာခဲ့တဲ့ sorry ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တွေလည်းဖြစ်ပါတယ်သူတို့ဟာနိုင်ငံတကာအသိမှတ်ပြုထားတဲ့ရေမြန်အစုအဝေးကိုထောက်ခံကြသူတွေဖြစ်ပါတယ်ဒီတိုက်ခိုက်မှုကြောင့်သေဆုံးသူပေါင်း32ဦးမကရှိနေပြီဖြစ်ပြီးတပ်မှုတဦးလည်းပါဝင်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်အဲ့ဒီတပ်မှုဟာမင်းကွန်းပြောကြားနေစဉ်မှာသေဆုံးသွားတာဖြစ်တယ်လို့အစိုးရကိုလိုလားတဲ့စစ်ဖက်သတင်းရက်ွက်တွေကနေပြောပါတယ်ရေမြန်ဆိုင်ရာ sorry အရေးပြတမ်းမကြီးကတော့ဒီတိုက်ခိုက်မှုရဲ့နောက်ွယ်မှာအီရန်နိုင်ငံရှိနေတယ်လို့ဆက်ဆွဲပြောဆိုပေမဲ့အီရန်ကတော့ဒီကိစ္စကိုငြင်းဆန်ပါတယ
်အမေရိကန်နိုင်ငံကအီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်အပေါ်အရေးယူပိတ်ဆို့မှုလုပ်တာဟာကလေးဆန်လွန်ကြောင်းအီရန်သမ္မတဟာဆန်ရိုဟာနီကရုပ်မြင့်တန်ကြားကတစင်ကြတာပရိနေကပြောကြားခဲ့ပါတယ်အမေရိကန်နိုင်ငံဟာကျူတင်သတ်မှတ်ချက်တွေမပါဘဲစိတ်ဆက်ဆွေးနွေးမယ်လို့ပြောပြီးတော့မှအီရန်နိုင်ငံရဲ့ဝန်ကြီးကိုပိတ်ဆို့အရေးယူခဲ့တယ်လို့လည်းအီရန်သမ္မတကပြောပါတယ်အီရန်နိုင်ငံရဲ့ဝန်ကြီးအပေါ်ပိတ်ဆို့အရေးယူခဲ့တဲ့အမေရိကန်သမ္မတရဲ့အမိန့်မှာအီရန်နိုင်ငံရဲ့ဝန်ကြီးဟာလက်တလောကမှာအမေရိကန်ကပိတ်ဆို့အရေးယူခဲ့တဲ့အီရန်ပတ်သက်ရေးကောင်ဆောင်အယာတိုလာအလီခါမေနီကိုစားလှုပ်ရှားဆောင်ရွက်နေတယ်လို့ဆက်ဆွဲထားတာပါအမေရိကန်အစိုးရတာဝန်ရှိသူတူကအခုလိုအရေးယူတာဟာပုံမှန်အခြေအနေတော့မဟုတ်ကြောင်းအီရန်တို့အမေရိကန်ကိုချင်းချောင်းနေတဲ့မစင်မချင်းနိုင်ငံရဲ့ဘူဝါဒကိုမစွန့်လွှတ်သေး၍ဖိအားအမြင့်ဆုံးပေးသွားမှာဖြစ်ကြောင်းပြောပါရယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့ဒီအရေးယူမှုဟာအီရန်ပြည်သူတွေကိုဖိနှိပ်ဖို့နဲ့အကြမ်းဖက်မှုတွေလုပ်ရမှာအသုံးပြုနိုင်တဲ့အရေးအမြစ်တွေအီရန်အစိုးရမရရှိနိုင်အောင်ဆောင်ရွက်တဲ့နောက်ထပ်ခြေလှမ်းတန်းဖြစ်တယ်လို့လည်းပြောပါရယ်အီရန်နိုင်ငံရဲ့ဝန်ကြီးဇာရီဖ်ကတော့အီရန်နိုင်ငံရဲ့ပြင်ပမှာသူ့ရဲ့အကျိုးစီးပွားနဲ့ပိုင်ဆိုင်မှုစုံတရာမရှိတာကြောင့်အမေရိကန်ရဲ့အရေးယူမှုဟာသူနဲ့သူ့ရဲ့မိသားစုကိုဘာမှထိခိုက်မှာမဟုတ်ဘူးလို့လည်းချက်ချင်းတုံ့ပြန်ပြောဆိုခဲ့ပါရယ်
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်52ချိန်မြောက်အာဆီယံနိုင်ငံကြီးဝင်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့ပြည်ထောင်စုဝင်ကြီးဦးကျော်တင်ဟာအာဆီယံကနေဒါနိုင်ငံကြီးဝင်ကြီးများအစည်းအဝေးမှာကနေဒါနိုင်ငံကြီးဝင်ကြီးနဲ့အတူပူးတွဲတဘာပတိဖြစ်နေဆောင်ရွက်ခဲ့ပါတယ်။ပြည်ထောင်စုဝင်ကြီးဦးကျော်တင်ဟာအာဆီယံဆွေးနွေးပဲနိုင်ငံတွေဖြစ်တဲ့ဩစတြေးလျဂျပန်အိန္ဒိယကနေဒါအမေရိကန်ဥရောပသမဂ္ဂကိုရီးယားသမရနိုင်ငံတွေနဲ့ကျင်းပပြုလုပ်တဲ့နိုင်ငံကြီးဝင်ကြီးတွေအစည်းအဝေးကိုတက်ရောက်ခဲ့တဲ့ပြင်မဲခေါင်မြစ်အောက်ပိုင်းနိုင်ငံများဝင်ကြီးများအဆင့်အစည်းအဝေးနဲ့ဆယ်ကျင်းမြောက်မဲခေါင်ဂင်းကပူးပေါင်းဆောင်မှုဝင်ကြီးအစည်းအဝေးတွေကိုလည်းတက်ရောက်ခဲ့တာပါဝင်ကြီးဦးကျော်တင်ဟာဂျက်တဗရီနေမှာပဲ EU ဥရောပသမဂ္ဂအဆင့်မြင့်ကိုယ်စားလှယ်ဖြစ်တဲ့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာမြန်မာနဲ့ EU ကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်တွေတိုးမြှင့်ရေးအတွက်ကိစ္စရပ်တွေအပြင်ရခိုင်ပြည်နယ်ကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခုံလုံးနဲ့ရွန်ဂျာဒုက္ခသည်တွေပြန်ပြီးလက်ခံရေးအတွက်မြန်မာဘက်ကလှုပ်ဆောင်နေမှုတွေကိုပါဆွေးနွေးခဲ့တာဖြစ်ပါတယ်
ကိုရီးယားနိုင်ငံဆိုးမြူတော်နောက်ပိုင်းရန်ချုံခိုင်ကတိဆောက်ဆဲရေစုပ်စက်ယုံတစ်ခုမှာမြန်မာတပ်ဦးပါဝင်တဲ့အသက်20ကျော်အရွယ်အမျိုးသား2ဦးသေဆုံးနေတာကိုကြာတာပရိသတ်မှတ်ကတွေ့ရှိခဲ့ပါတယ်။သူတို့2ဦးဟာမိုးတဲထန်စွာရွာသွန်းနေတဲ့အချိန်မှာပျောက်ဆုံးနေကြတာတရက်နီးပါးရှိခဲ့ပြီဖြစ်ပါတယ်။ပထမတဦးကတော့29နှစ်အရွယ်ကိုရီးယားအမျိုးသားတဦးဖြစ်ပြီးနောက်တဦးကတော့23နှစ်အရွယ်မြန်မာလူမျိုးဆောက်လုပ်ရေးသမားတဦးဖြစ်တယ်လို့ကိုရီးယားဂျုံအန်းနေစဉ်သတင်းဌာနကဖော်ပြပါတယ်။သူတို့2ဦးစလုံးဟာရှွန်ဒေးစက်မှုလုပ်ငန်းတစ်ခုမှာလုပ်ကိုင်နေသူတွေဖြစ်ပါတယ်။အသက်29နှစ်အရွယ်ကိုရီးယားအမျိုးသားဟာမိုးကြောင့်ရေတွေပြည့်ရှံနေချိန်မြန်မာအမျိုးသားကိုထွက်ပြေးနိုင်အောင်ရေစုပ်စခန်းရဲ့တကားကိုဖွင့်ပေးဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ဖြစ်သွားခဲ့တယ်လို့ရှွန်ဒေးကုမ္ပဏီပြောခွင့်ရကပြောပါတယ်။ဆိုးမြူတော်ဝန်ဟာကြာတာပရိနေမနက်ပိုင်းမှာအခင်းဖြစ်ပွားတဲ့နေရာကိုတွားရောက်ခဲ့ပြီးစုံစမ်းစစ်ဆေးခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါတယ
်။ပါကစ္စတန်ထက်လွတ်တဲ့ဥက္ကဋ္ဌအယုံကြည်မရှိအစိုးရချက်ကိုကြော်လွှားသွားလိုက်ပါပြီ။အစ္စလာမဘတ်မြို့တော်မှာကြာတာပရိနေကအတိုက်ခံအမှတ်တွေကစတိခ်စန်တာနီကို64မဲနဲ့ရာထူးကနေဖယ်ရှားဖို့အတွက်ကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လျှို့ဝှက်စနစ်နဲ့မဲပေးပြီးတဲ့နောက်မှာအထက်လွတ်တော်အမှတ်50ကသာရရှိတဲ့အတွက်မအောင်မမြင်မဲဖြစ်သွားခဲ့တာပါအထက်လွတ်တော်ဥက္ကဋ္ဌကိုဖယ်ရှားဖို့အတွက်ကြိုးပမ်းမှုဟာအစိုးရကိုဖိအားပေးဖို့အတွက်အတိုက်ခံတွေရဲ့အာထုံမှုတည်းလည်းဖြစ်ပါတယ်အင်္ဂလိပ်ဘာသာနဲ့ထပ်ဝေတဲ့ဒွန်သတင်းစာကြီးကတော့အယုံကြည်မရှိအစိုးရှုံးနိမ်သွားတာကိုအောင်မြင်မှုတည်းဖြစ်ဖော်ပြပေမဲ့အတိုက်ခံတွေကတော့အစိုးရဟာမဲဝဲပြီးတော့လွှမ်းမိုးအနိုင်ယူသွားတာဖြစ်တယ်လို့ပြောကြပါတယ်အနာရ PTI ပါတီအဖွဲ့ဝင်တွေကတော့ဒီကိစ္စမှာမတမာမှုရှိတယ်ဆိုတာကိုပယ်ချလိုက်ပါတယ်
နိ နိုင်ငံကအတက်အကတသိပ္ပံပညာရှင်အဖွဲ့တစ်ဖွဲ့ဟာတက်ရှိတဲ့ဝါရီနေထိုင်လို့ရမယ့်ဂျိုတလုံးပါဝင်တဲ့နေဆက်ကြဝရတဲ့တခုကိုတွေ့ရှိခဲ့တယ်လို့အဲ့ဒီသုတေသနအဖွဲ့ကဦးဆောင်ခဲ့သူစပိန်အကတယူပပီတာပညာရှင်တခုကချက်တာပရိနေမှာပြောကြားလိုက်ပါတယ်။အလင်းနဲ့32နှစ်အကွာမှာရှိတဲ့ GJ357 လို့အမည်ပေးထားတဲ့အေးမြတဲ့ဂျက်တလုံးကိုဂျိုတစ်သုံးလုံးကလက်ပတ်နေတာကိုတွေ့ရှိခဲ့ရတာဖြစ်တယ်လို့ကနေရီကျွန်းစုမှာရှိတဲ့စပိန်အကတယူပပီတာသိပ္ပံပညာရှင်ရာဖဲလူခေကပြောပါတယ်။ဒီတွေ့ရှိမှုကိုအမေရိကန်အကတစူးစမ်းရေးဌာန NASA ကလည်းပြောထားပါတယ်။သူတို့ရဲ့ test score ဂျိုရှာဖွေးဂျိုတူကအဲ့ဒီတွေ့ရှိမှုကိုအတည်ပြုတယ်လို့ဆိုပါတယ်။ဒီဂျိုသုံးလုံးထဲမှာအဝေးဆုံးဂျိုကတော့သက်ရှိတရဝါရီနေနိုင်ဖွယ်အခြေအနေရှိပြီးကျန်တဲ့နှလုံးကတော့ပူပြင်းလွန်းတယ်လို့လည်းသိပ္ပံပညာရှင်တွေကယူဆနေကြပါတယ်။သက်ရှိတွေနေထိုင်နိုင်တဲ့လက္ခဏာတွေထဲမှာကြောက်သားမြေပြင်တည်ရှိမှုနဲ့နေတဲ့အကွာအဝေးဟာကဘာနဲ့နေတဲ့အကွာအဝေးလောက်မှရှိနေတာကြောင့်ရေရရှိနိုင်တဲ့အပူချိန်ရရှိနိုင်မှုတို့ဟာအဓိကကျတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ခင်ဗျာ
ဒီကနေ့မနေ့ပိုင်းအတွက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြူးတင်တဲ့ကိုရေမင်းထွန်းတို့ပြောပြပေးခဲ့ရပါရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီထိုင်းနိုင်ငံဘန်ကောက်မှာကျင်းပနေတဲ့အာဆီယံဒေတာရင်းနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာဩဂုတ်လ1ရက်ကြာသပြီးနေ့မှာအာဆီယံကနေဒါနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာပူးတွဲသဘာဝတူအဖြစ်ဆောင်ရွက်ခဲ့တယ်လို့ EU ဥရောပသမဂ္ဂအစိုးရကိုယ်စားလှယ်နဲ့လည်းတွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆိုင်ရာမြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေကိုဆွေးနွေးခဲ့ပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်။
52ကြိမ်မြောက်အာဆီယံနိုင်ငံချိုင်းဝင်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာအာဆီယံကနေဒါနိုင်ငံချိုင်းဝင်ကြီးများအစည်းအဝေးမှာကနေဒါနိုင်ငံချိုင်းဝင်ကြီးခရစ်စတီယာဖရီလန်နဲ့အတူပူးတွဲသဘာပတိဖြစ်နဲ့ဆောင်ရွက်ခဲ့ပါတယ်။နေဆက်ဖြတ်ကျော်ဖြစ်ပွားတဲ့ရာဇဝတ်မှုတွေကိုနှိမ်နင်းရမှာကနေဒါနဲ့အာဆီယံကြားပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လှုပ်ဆောင်နိုင်မယ်လို့မျှော်လင့်ကြောင်းအစည်းအဝေးမှာဝန်ကြီးဦးကျော်တင်ကအခုလိုပြောပါတယ်
။ I wish to inform the meeting that Myanmar has had the opportunity of hosting the 8th
မြန်မာနိုင်ငံအနေနဲ့အစ်ကြိမ်မြောက်အာဆီယံကနေဒါနှင်းနောဖလယ်ပွဲကိုနေပြည်တော်မှာ2019ဇူလိုင်လနှောင်းပိုင်းကကျင်းပနိုင်ခဲ့တယ်လို့အစီရင်ခံလို့ပါတယ်။နေစားဖြစ်ကြောကျူးလွန်တဲ့ရာဇဝတ်မှုတွေကိုအာဆီယံနဲ့စီဝေးပွဲအစီအစဉ်တွေမှာအမြဲပဲဦးစားပေးခဲ့ပါတယ်။ဒီနေစားဖြစ်ကြောကျူးလွန်တဲ့ရာဇဝတ်မှုနှိမ်နင်းရေးတွေမှာအာဆီယံနဲ့ကနေဒါကြားပူပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာအာဆီယံဆွေးနွေးဘက်နိုင်ငံတွေဖြစ်တဲ့ဩစတြေးလျဂျပန်အိန္ဒိယကနေဒါအမေရိကန်ဥရောပသမဂ္ဂကိုရီးယားသမဂ္ဂနိုင်ငံတွေနဲ့ကျင်းပပြုလုပ်တဲ့နိုင်ငံချိုင်းဝန်ကြီးများအစည်းအဝေးတွေကိုတက်ရောက်ခဲ့တဲ့အပြင်မဲခေါင်မြစ်ကြောင်းအောက်ပိုင်းနိုင်ငံများဝန်ကြီးများအဆင့်အစည်းအဝေးနဲ့ဆယ်ကြိမ်မြောက်မဲခေါင်ဂင်ကာပူပေါင်းဆောင်ရွက်မှုဝန်ကြီးအဆင့်အစည်းအဝေးတွေကိုလည်းတက်ရောက်ခဲ့တာဖြစ်ပါတယ်ဦးကျော်တင်ဟာအာဆီယံနဲ့ဩစတြေးလျတို့ရဲ့ပူးတွဲလူကုန်ကူးမှုတိုက်ဖျက်ရေးအခမ်းအနားကိုလည်းတက်ရောက်ခဲ့တာပါဒီအခမ်းအနားမှာဩစတြေးလျနိုင်ငံချိုင်းဝန်ကြီးမရစ်ပိန်ကမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေရတဲ့ရွန်ဂျာမွတ်စလင်တွေနဲ့အတူရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းနဲ့ရေရှည်ပြည့်လည်နိုင်အောင်ဝိုင်းဝန်းပြီးကြိုးပမ်းကြဖို့အတွက်အခုလိုတိုက်တွန်းလိုက်ပါတယ
် We are also concerned about the situation in Rakhine State. We're committed to working with Myanmar.
ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးတော့လေကျမတို့စိုးရိမ်နေကြပါတယ်။ဒီကိစ္စအတွက်ရေရှည်နဲ့ကာလတာရှည်ခံမဲ့အဖြေရဖို့ဦးတည်ပြီးကျမတို့မြန်မာနဲ့ရောဘင်္ဂလားဒေ့ရှ်နဲ့တမကအာဆီယံနဲ့တခြားမိတ်ဆွေတွေနဲ့အတူလက်တွဲပြီးလှုပ်ဆောင်သွားမယ်လို့သံတိတ်ထံချထားပါတယ်။
အာဆီယံဖွဲ့စည်းနဲ့မိတ်ဖက်နိုင်ငံတွေကြားဆွေးနွေးမှုတွေကိုတက်ရောက်ခဲ့တဲ့ဩစတြေးလျနိုင်ငံချိုင်းဝန်ကြီးပိန်းကတောင်တုပ်ပင်လယ်ပြင်တွင်းမှာလုံခြုံရေးအတွက်စိုးရိမ်ကြောင်းပြောကြားခဲ့တယ်လို့ဩစတြေးလျနိုင်ငံဟာဒေသရင်းမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်တရားရေးစနစ်ကိုမြင့်တင်ရမှာအထောက်ကူရစီဖို့အတွက်တရားရေးအရာရှိ 13,000 ကျော်ကိုလေ့ကျင့်သင်တန်းတွေပေးပြီးတော့ကူညီခဲ့ပြီးတဲ့အပြင်အာဆီယံ10နိုင်ငံမှာလူကုန်ကူးခံရသူတွေကိုတည်တည်ချာချာအကာအကွယ်ပေးနိုင်အောင်လှုပ်ဆောင်ပေးနေတယ်လို့လည်းပြောပါတယ်။ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာချက်တပရင်းနေမှာပဲ EU ဥရောပသမဂ္ဂအစ်မြင့်ကိုယ်စားလှယ်ဖြစ်တဲ့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌ Miss Frederica Mohinka Kini နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာမြန်မာနဲ့ EU ကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးကိစ္စရပ်တွေအပြင်ရခိုင်ပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခေလွန်ကြတဲ့ Ranger ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာဘက်ကလှုပ်ဆောင်နေမှုတွေကိုပါဆွံ့နှွေးခဲ့တာဖြစ်ပါတယ်။ဒီလှုပ်ဆောင်မှုတွေထဲမှာအာဆီယံတွင်းမှုချုပ်ယုံAHA Center နဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်နေသလိုမြန်မာတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုတွားရောက်စီစဉ်နေမှုတွေအစိုးရရဲ့ပြင်ဆင်ဆောင်ရွက်မှုတွေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးအပ်ရေးကိစ္စဆိုင်ရာလှုပ်ဆောင်နေမှုတွေကိုရှင်းပြခဲ့တာပါဥရောပသမဂ္ဂအဆင့်မြင့်ကိုယ်စားလှယ်နဲ့ဥရောပကော်မရှင်အုပ်ဒီဒုတိယဥက္ကဋ္ဌကလည်းရခိုင်ပြည်နယ်မှာနေရဆွန့်ခွာသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့အပြုပေါ်သဘောဆောင်တဲ့ကြိုးပမ်းအားထုတ်မှုတွေတိုးတက်မှုတွေပေါ်မှာဝမ်းမြောက်ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဒါပြင်ရခိုင်ပြည်နယ်အရေးကိစ္စရေးရေးဖွံ့ဖြိုးတိုးတက်မှုရရှိရေးနဲ့မြန်မာနိုင်ငံဒီမိုကရေစီကူးပြောင်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့အတွက်ဥရောပသမဂ္ဂကဆက်လက်အကူအညီပေးမယ်လို့ပြောကြားခဲ့တာပါ။အာဆီယံအစည်းအဝေးတွေပွဲတွေမှာရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်တဲ့တိမ်းနဲ့ချီတဲ့ရွန်ဂျာတွေနေရပြန်ရင်ကိစ္စအတွက်တိုင်တန်းမှုတွေလည်းရှိခဲ့တာပါမြန်မာစစ်ဝါကတော့ရွန်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်ကုလသမဂ္ဂအေဂျင်စီတွေနဲ့သဘောတူညီချက်တွေတိကျရေးထိုးထားပြီးတော့အကောင့်တွေဖော်ဖို့ကြိုးပမ်းနေတယ်လို့ပြောဆိုထားတာဖြစ်ပါတယ
်ဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။စီရေးပဋိပက္ခတွေရှိနေစေမြန်မာနိုင်ငံမှာကလေးစစ်သားစုဆောင်းအုံချမှုအပါအဝင်ကလေးတငယ်တွေအပေါ်မှာအကြမ်းဖက်မှုရပ်တန့်ကြဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းနေပေမဲ့တိကျတဲ့အရေးယူလှုပ်ဆောင်မှုမရှိရင်လက်တွေမှာတည်တာတဲ့ထိရောက်မှုမရှိနိုင်ဘူးလို့တိုင်းရင်းသားအဖွဲ့အစည်းတို့ကသုံးသပ်ကြပါတယ်။ညောင်မျိုးကုလသမဂ္ဂဌာနချုပ်မှလူညွေးကောင်စီရဲ့ကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအလို့အဖွဲ့အစည်းအဝေးကျင်းပနေခြင်းကာလအတွင်းမှာဒီလိုပြောဆိုလိုက်တာပါဒီအကြောင်းကိုကိုညံဝင်းအောင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ကုလသမဂ္ဂလူညွေးကောင်စီရဲ့ကလေးသူငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအလို့အဖွဲ့38ကြိမ်မြောက်အစည်းအဝေးကိုနယူးယောက်ကုလသမဂ္ဂရုံးချုပ်မှဒီရက်ပိုင်းအတွင်းကျင်းပနေပြီးပြီးခဲ့တဲ့2018ခုနှစ်အတွင်းမြန်မာတပ်မတော်ကကလေးစစ်သားစုဆောင်းမှုရှိပြီး64ဦးကိုစစ်သားအဖြစ်အသုံးပြုနေခဲ့ကြောင်းနဲ့အရင်တုန်းကလည်းကလေးစစ်သား26ယောက်စုဆောင်းခဲ့တာကို2018ထဲမှာအတည်ပြုနိုင်ခဲ့ကြောင်းဇူလိုင်လ30ရက်ကုလသမဂ္ဂရဲ့သတင်းစာရှင်းလင်းပွဲအတွင်းကုလအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရဖာရင်ဟတ်ကပြောသွားတာပါကုလသမဂ္ဂတွင်မကနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းမြန်မာနိုင်ငံရဲ့ကလေးစစ်သားပြည်တနာကိုဖြေရှင်းဖို့တိုက်တွန်းလာခဲ့ကြပါတယ်ဒီလိုနိုင်ငံတကာရဲ့တိုက်တွန်းမှုတွေဟာလက်တွေ့မှာထိရောက်မှုမရှိဘူးလို့သုံးသပ်သူကတော့American California ပြည်နယ်အခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်ဒီလိုတိုက်တွန်းတောင်းဆိုတာနဲ့တော့အရာမရောက်ဘူးလို့ထင်တယ်ဘာလို့ဆိုတော့အဲဒီခလေးစစ်သားတွေမစုဆောင်ဖို့ခလေးတွေကိုမတရားအတုံးမပြုဖို့အာဒီကုလသမဂ္ဂကတောင်းဆိုတာလူ့အခွင့်အရေးကောင်စီတွေတောင်းဆိုတာဟာဟိုးပုံချုပ်နေဝင်လက်ထက်ကြတဲ့အတောင်းဆိုခဲ့တာအနည်းပေါင်း50ကျော်ရှိခဲ့ပါပြီအခုလည်းဒီခလေးစစ်သားတွေအရှိတုံးပဲ
ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာမြန်မာစစ်တပ်အတွင်းမှာသာမကတိုင်းသာလက်နက်ကိုင်အဖွဲ့တွေထဲမှာလည်းခလေးစစ်သားအသုံးပြုမှုဆက်ရှိနေတယ်လို့ဖော်ပြထားပါတယ်လက်နက်ဝယ်ယူနိုင်ရေးပြည်ပမှုအပါအဝင်တိရောက်တဲ့အရေးယူမှုရှိမှသာမြန်မာနိုင်ငံခလေးစစ်သားပြည်ထနာကိုဖြည့်ရှင်းနိုင်မှာဖြစ်တယ်လို့မြင်သူကဝါရှင်တန်ဒီစီအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ဖြစ်ပါတယ
်တောင်းဆိုတာတစ်ခုနဲ့တော့မဖြစ်နိုင်ပါဘူးဒါပေမဲ့ဒီလက်နက်ရောင်းဝယ်မှုအကုန်တွယ်မှုကိုကန့်တတ်မှုကနေပြီးတော့အာမန်ဘာကိုဆိုတာဟာရင်းနဲ့စလုပ်ဖို့တင့်ပါတယ်နောက်တစ်ခုက financial sanction မျိုးပေါ့နော်ချိရောက်တဲ့အရေးယူမှုဖြစ်ပေါ်လာမှတကယ်ကိုကြောင်းလဲလာမယ်လို့ထင်တယ
်ကုလသမဂ္ဂနဲ့နိုင်ငံတကာကပို့ပြီးထိရောက်တဲ့အရေးယူမှုရှိမှသာလျှင်ကလေးစစ်သားနဲ့ပြည်ပကအတွင်းကလေးသူငယ်ချမ်းဖက်ခံရမှုရောကြလာမှာဖြစ်တယ်လို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်
အမပမတ်တမတော်ကကျွလွန်နေဆိုရင်လေပမတ်တမတော်ကိုအေးအေးယူရမယ်။တိုင်းရင်းသားတမတော်တွေကဒီလိုကျွလွန်နေဆိုရင်လေသူတို့ကိုအေးအေးယူရမယ်။ဒီလက်နက်ကင်တွေကိုဆက်သွယ်ပြီးတော့မှသူတို့ကိုလက်နက်တွေရောင်းဝယ်တဲ့ဟာတွေကိုအားလုံးရပ်တန့်ဖို့ဒီတကဘာလုံးမှာရှိတဲ့ဒီအဖွဲ့အစည်းတွေအထူးသဖြင့်ကုလလုံခြုံရေးအဖွဲ့ကနေပြီးတော့ဖြည်းဖြည်းရောက်ရောက်အေးအေးယူတင့်နေပိတ်ဆို့မှုတွေလုပ်လို့ရတယ်။ PR တွေပေးလို့ရတယ်လို့ကျွန်တော်ထင်တယ်ဆိုတော့တကယ်လို့စစ်ပွဲပြီးသွားပြီစစ်ပွဲမရှိတော့ဘူးဆိုရင်တော့ဒီခရီးစစ်တပ်ပြဿနာလေရှိတော့မယ်မထင်ဘူးလို့ကျွန်တော်အဲ့လိုယူဆပါတယ်
ကလင်းစစ်သားပြဿနာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးနေတာမှန်ပေမဲ့မလိုက်နာမနေရအရေးယူမှုမျိုးမြန်မာနိုင်ငံအပေါ်ချမှတ်ဖို့ခက်ခဲနေသေးတယ်လို့ကိုကွန်ဆန်ကမြင်ပါတယ်
။လက်တော့ချင်းနေနဲ့တော့ဖြစ်နိုင်လို့မြင်ပါတယ်။ဘာလို့လဲဆိုတော့တမတော်ကိုတမတော်ဆိုတာဗမာတပ်ကိုပြောတာပါ။ပိတ်ဆို့မှုတော့တမတော်ကိုတင်းကျပ်မှုဖြစ်မဲ့ဟာတွေအခက်ခဲဖြစ်နေတဲ့ဟာတွေကုလသမဂ္ဂမှာရောနိုင်ငံကြီးအချို့ကတော့လုံးဝကြီးတောက်လျှောက်နိုင်ငံရဲ့အကာအကွယ်ပေးနေတဲ့ဟာတွေကျွန်တော်တွေ့နေရတာပဲဒီ။တမတော်ကနေပြီးတော့တကယ်ဆိုကိုယ့်ရဲ့တပ်မှာအတက်မပြည့်တဲ့ကလေးကကို့နိုင်ငံကို့ပြည်သူတို့ကာကွယ်နေရတဲ့အဆင့်ပုံစံဖြစ်နေရဆိုတော့တကယ်ကိုနိုင်ငံတကာရှေ့မှာမျက်နှာပန်းမလှပါဘူးဗျ
။မြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကကလေးစစ်သားစုဆောင်းခဲ့တဲ့ဖြစ်ရပ်၁၁ခုရှိခဲ့ပြီးစုစုပေါင်း၁၇ဦးကိုကလေးစစ်သားအဖြစ်အသုံးပြုခဲ့တယ်လို့ကုလသမဂ္ဂစီရင်ခန်းစာမှာဖော်ပြပါတယ်။အဲဒီထဲမှာ KIA, TNLA, KNLA, UWSC စတဲ့တပ်တွေဟာကလေးစစ်သားစုဆောင်းခဲ့ကြတယ်လို့ကုလသမဂ္ဂစီရင်ခန်းစာမှာဖော်ပြပါတယ်။ဩဂုတ်လ၂ရက်တောက်ကြဒီကနေ့မှာတော့လုံခြုံရေးကောင်စီမှကလေးများနဲ့လက်နက်ကင်ပြည်ပကဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂံပါရဲ့နှစ်ပတ်လည်အစီရင်ခံစာအပေါ်တကပွင့်ဆွေးနွေးပွဲပြုလုပ်သွားဖို့ရှိပါတယ်ခင်ဗျာ
။ကိုညံဝင်းရောက်ပါရှင်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOE ရဲ့ Internet ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီပဲနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာ26ချိန်မြောက်အာဆီယံဒေသလုံခြုံရေးဆွေးနွေးပွဲမကျင်းပခင်ရက်ပိုင်းအလိုမှာပဲမြောက်ကိုရီးယားနိုင်ငံကဒုံးမြန်စနစ်သစ်တစ်ခုကိုစမ်းသပ်ပစ်လွတ်ခဲ့ပါတယ်။ဒီလိုစမ်းသပ်ပစ်လွတ်တာဟာမြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တယ်ဆိုပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကရှုတ်ချခဲ့ပါတယ်။ဒါပေမဲ့အမေရိကန်ကတော့မြောက်ကိုရီးယားခေါင်းဆောင်ဟာသူပေးထားတဲ့ကတိကိုမချိုးဖောက်ဘူးလို့လည်းပြောပါတယ်။အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်။
ERF လို့ခေါ်တဲ့အာဆီယံဒေသဆိုင်ရာလုံခြုံရေးဆွေးနွေးပွဲကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဩဂုတ်လ၂ရက်နေ့မှာမကျင်းပခဲ့ရပိုင်းအလို့မှာပဲမြောက်ကိုရီးယားနိုင်ငံကဒုံးပျက်စနစ်အသစ်စမ်းသပ်ဖောက်ခွဲမှုတွေပြုလုပ်ခဲ့ပါတယ်။ ERF အစည်းအဝေးမှာ American, တောင်ကိုရီးယားနဲ့တူဂျပန်တို့ကိုရီးယားကျွန်းဆွယ်တည်ငြိမ်ရေးဆွေးနွေးပွဲတွေလည်းလုပ်နေဖို့ရှိပါတယ်။မြောက်ကိုရီးယားအနေနဲ့ ERF လုံခြုံရေးဆွေးနွေးပွဲမှာမြောက်ကိုရီးယားရဲ့စစ်အင်အားကိုထည့်သွင်းစဉ်းစားအသိအမှတ်ပြုစေဖို့အခုလိုဒုံးပျက်စနစ်အသစ်ကိုစမ်းသပ်တာလို့လည်းယူဆကြပါတယ်။မြောက်ကိုရီးယားသတင်းဌာန KCN ကဒုံးပျက်စနစ်အသစ်စမ်းသပ်မှုအကြောင်းအခုလိုကြေညာခဲ့ပါတယ
်။중요한최고령도자김정은동지께서신형대국경조정
방안을내놨다.နေရာစုံကပြစ်လွတ်နိုင်တဲ့ပေရင်းတက်ဒုံးပျက်စနစ်စမ်းသပ်ပြစ်လွတ်တာကိုခေါင်းဆောင်ကြီးကင်ကကြီးကြပ်ကုတ်ခဲ့တယ်လို့ပြောသလိုစစ်သွေးစာနေတဲ့တောင်ကိုရီးယားနိုင်ငံဟာလက်နက်တွေဝယ်ယူနေတာနဲ့ပူတွက်စီရေးလေ့ကျင့်တာတွေလုပ်နေတာတွေကိုရပ်ဆိုင်ဖို့အတွက်အခုလိုစမ်းသပ်တာလို့လည်းပြောပါရယ်စမ်းသပ်မှုအသေးစိတ်ကိုမကြေညာပဲတချို့မှတ်တမ်းတပ်ပုံတွေကတော့မှုံဝါးဝါးသာဖြစ်နေပါရယ်တောင်ကိုရီးယားနိုင်ငံဘက်ကတော့မြောက်ကိုရီးယားဟာအမြင့်ကီလိုမီတာ30အထိရောက်ပြီးကီလိုမီတာ250အကွာအထိရောက်ရှိခဲ့တဲ့တာတိုပစ်ပဲဒင်းဒုံးကျင်နှစ်စင်းပြစ်လွတ်ခဲ့တယ်လို့ပြောလို့မြောက်ကိုရီးယားရဲ့ကြေညာချက်နဲ့ကွဲပြားနေပါရယ်အမေရိကန်အရာရှိတယောက်ကလည်းတောင်ကိုရီးယားရဲ့ပြောကြားချက်ကိုသဘောတူညီပြီးအခုစမ်းသပ်မှုမှာရုရှားလို့အစ္စကန္ဒာဒုံးကျည်ကိုမောမန်ထားတဲ့တာတိုပစ် KB-23 အမျိုးအစားဒုံးကျည်ပါဝင်ပွဲရှိတယ်လို့လည်းဆိုပါရယ်။ American ပြည်ထောင်စုအမျိုးသားလုံခြုံရေးကောင်စီအကြံပေးအရာရှိ John Bolton ကတော့ဒီလိုစမ်းသပ်ခဲ့လို့မြောက်ကိုရီးယားကောင်ဆောင် Kim Jong-un ဟာသူပေးထားတဲ့ကတိကိုချိုးဖောက်တာမဟုတ်ဘူးလို့လည်းပြောပါရယ
်။ Now the firing of these missiles don't violate thePledge that Kim Jong-un made to the president about
ဒီစမ်းသပ်ပစ်လွတ်မှုဟာတိုက်ချင်းပစ်ဒုံးကျည်စမ်းသပ်မှုမလုပ်ပါဘူးဆိုပြီး Kim Jong-un ကသမ္မတဒေါ်နယ်ထရန့်ကိုပေးထားတဲ့ကတိကိုဖောက်ဖျက်ရမရောက်ပါဘူးဒါပေမဲ့တကယ်တန်ရေးတမန်ရေးဘရော့အလုတ်စဖြစ်မလဲဆိုရရဲ့လုပ်ငန်းအဆင့်အစည်းအဝေးတွေဘရော့စမလဲဆိုရရဲ့ကိုမေးဖို့တော့လိုပါလိမ့်မယ်
တိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပစ်လွတ်တာနဲ့နျူကလ িয়ার လက်နက်စမ်းသပ်တာကိုတစ်ဖက်သက်ရပ်ဆိုင်းထားမယ်လို့မြောက်ကိုရီးယားကောင်ဆောင် Kim က2018ခုနှစ်တုန်းကကြေညာထားခဲ့တာပါတောင်ကိုရီးယားတို့အမေရိကန်ရဲ့စီးရေးလေ့ကျင့်မှုတွေလုပ်ရင်တော့တိုက်ချင်းပစ်ဒုံးကျည်နဲ့နျူကလ িয়ার စမ်းသပ်မှုတွေပြန်လည်စတင်ရလိမ့်မယ်လို့မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့လကတော့ချိန်ချောက်ထားခဲ့ပါတယ်52ချိန်မြောက်အာဆီယံနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့စမ်းသပ်မှုတွေရှိနေပေမဲ့ဆွေးနွေးပွဲတွေပြန်စားဖို့ကတောင်းဆိုခဲ့ပါတယ် ဒါပေမဲ့ဩဂုတ်လ၁ရက်နေ့ကပြုလုပ်ခဲ့တဲ့မြောက်ကိုရီးယားဆန်ရလုံခြုံရေးကောင်စီအစည်းအဝေးအပြီးမှာတော့လုံခြုံရေးကောင်စီကဒုံးကျည်စမ်းသပ်မှုကိုပြစ်တင်ရှုတ်ချကြောင်းကြေညာခဲ့ပါတယ်
So we're concerned by the launches of ballistic missiles by North Korea in the past few days. We reiterate our condemnation of such launches, which are violations of UN Security Council resolution.
Tomorrow နေ့မြောက်ကိုရီးယားရဲ့ပဲထိန်ဒုံးကျည်စမ်းသပ်မှုအတွက်စိုးရိမ်မကင်ဖြစ်မိပါတယ်။လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တဲ့ဒီစမ်းသပ်မှုကိုပြစ်တင်ရှုံချကြောင်းလည်းထပ်မံပြောကြားလိုပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার ကင်းစင်ရေးအပြည့်သက်ဆောင်ရွက်ရမှာခိုင်မာတဲ့လှုပ်ဆောင်ချက်တွေလုပ်ဖို့ကင်ဂျုံအန်းနဲ့တမနဒေါ်နယ်ထရန့်တို့ဂျွန်လာရုံးကသဘောတူညီထားတဲ့အတိုင်းအမေရိကန်ပြည်ထောင်စုနဲ့အနှစ်သာရရှိတဲ့ဆေးဆက်ဆွေးနွေးပွဲတွေပြန်ဆဖို့ကျမတို့တိုက်တွန်းပါတယ်
။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ဗြိတိန်နိုင်ငံကတာအမတ်ကြီးကာရင်ပီယားစ်ပြောသွားတာပါ။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုဟာကင်ဂျုံအန်းပေးထားတဲ့ဂတိကဝတ်ကိုမချိုးဖောက်ဘူးလို့မြူသားလုံချိုရေးကြံပေးဂျွန်ဘိုလ်တန်ကပြောနေချိန်မှာကုလသမဂ္ဂလုံချိုရေးကောင်စီကအခုလိုရှုတ်ချခဲ့တာပါတကယ်တော့ဒုံးကျည်ဒါမှမဟုတ်ဒုံးပြန့်စနစ်ဘယ်လိုနာမည်ပဲပေးပေးဒုံးပြန့်စနစ်တိတ်ကြီးမလာရင်တော့ပယ်ဒိန်းတက်ဒုံးကျည်နဲ့ကွာခြားမှုတိတ်မရှိလာကြောင်းအမေရိကန်သိပ္ပံပညာရှင်များအဖွဲ့ Federation of American Scientists သုတေသီ Ankit Panda ကပြောပါရယ်ကွာခြားချက်ကတော့စီးရီးယားဘလောက်ထိရောက်မလဲဆိုတာနဲ့ပောက်ကွဲရဘလောက်တင်ဆောင်နိုင်တယ်ဆိုတာသာဖြစ်ကြောင်း Ankit Panda ကပြောကြောင်းပါခင်ဗျာ
ကိုရမင်းထွန်းပြောပြပေးခဲ့တာပါရှင်သောတာရှင်တို့ခုနဆင်နေကြတာက VOE American အသံရဲ့တောက်ကြမနေ့ပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်စီးရီးအရှိန်လျှော့ထားတဲ့စီးရီးယားအနောက်မြောက်ပိုင်းမှာပြီးခဲ့တဲ့လပိုင်းတွေအတွင်းကဆေးရုံတွေအများပြားတိုက်ခိုက်ခံခဲ့ရတဲ့ပတ်သက်ပြီးတော့အသေးစိတ်စုံစမ်းစစ်ဆေးမှုတွေကိုလှုပ်သွားမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကြာသပတေးနေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်မာဂရက်ဘာရှီယာသတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင
် And I can guarantee that everything will be done to make sure that this board of inquiry acts with full objectivity
စီးရီးအရှိန်လျှော့ထားတဲ့ Syria အနောက်မြောက်ပိုင်းမှာပြီးခဲ့တဲ့လပိုင်းတွေအတွင်းကဆေးရုံတွေအတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးတော့စစ်ဆေးသွားမယ့်အကြောင်းကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကပြောသွားတာပါဧပြီလကုန်ပိုင်းကစပြီးတော့သမ္မတဘာရှာအယ်အာဆတ်ရဲ့ Syria တပ်တွေကရုရှားအကူအညီကိုရယူပြီးတော့စစ်အရှိန်လျှော့နေမည်အဖြစ်သတ်မှတ်ထားတဲ့ Idlib ဒေသကိုဘုံနဲ့အမြောက်လက်နက်တွေသုံးပြီးတော့ပစ်ခတ်နေကြတာပါဒီဒေသမှာစစ်ရေးအရှိန်မြင့်တိုက်ခိုက်လာတာကြောင့်ရွာပေါင်း18ရွာလုံးဝဖျက်ဆီးခံထားရတာကိုဂျိုရူကရတဲ့ဓာတ်ပုံတွေအများသိရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအကြီးအကဲ Mark Lowcock ကဒီသတင်းပတ်အစောပိုင်းကပြောပါတယ်Idlib ဒေသလေကြောင်းတိုက်ခိုက်မှုအတွင်းမှာဆေးရုံတွေ၊ကျောင်းတွေနဲ့အခြေခံအဆောက်အဦတွေကိုပိတ်မထားတိုက်ခိုက်ခဲ့တာဖြစ်ပြီးအရက်သား450ထက်မနည်းသေဆုံးခဲ့ရပြီးတော့လူ4သိန်းကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဆိုပါတယ်။ဒီလိုဆွဆွဲချက်တွေအပေါ်မှာရုရှားကငြင်းဆန်ပြီးသူတို့ပိတ်မထားတိုက်ခိုက်ခဲ့တာကအကြမ်းဖက်သမားတွေရှိတဲ့နေရာတွေနဲ့ပုံမှန်လေပတ်မှုမရှိတော့တဲ့ဆေးရုံတွေသာဖြစ်တယ်လို့တုံ့ပြန်ပါတယ်။ဒီတိုက်ခိုက်မှုတွေအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံမှ10နိုင်ငံကကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုတောင်းဆိုခဲ့တာပါကုလသမဂ္ဂဆိုင်ရာရုရှားလက်ထောက်တန်အမတ်ကြီးဒီမီထရီဖိုလီယန်စကီကတော့ဒီလိုဆွဆွဲချက်တွေနဲ့စုံစမ်းမှုတွေလုပ်မဲ့ဆုံးဖြတ်ချက်အပေါ်မှာရုရှားနိုင်ငံအနေနဲ့အံ့အားသင့်မိတယ်လို့ပြောပါတယ်အတွင်းရေးမှူးချုပ်ဂူတာရက်စ်ကတော့
Well, first of all, I fully respect the rights of the Russian Federation to disagree with me, as I also respect the position of 10 other members.
Russia ဆိုရကသဘောထားကွဲလွဲခွင့်ရှိတာကိုကျွန်တော်လက်ခံပါတယ်။ဒါပေမဲ့တခြားလူညုံရင်းကောင်စီအဖွဲ့ဝင်နိုင်ငံတွေကိုလည်းကျွန်တော်လေးစားရပါမယ်
။စုံစမ်းစစ်ဆေးအဖွဲ့မှဘယ်သူတွေပါဝင်မယ်ဆိုတာတော့မသိရသေးပါဘူး။2018 September လကရုရှားနဲ့တူရကီအကြားသဘောတူညီချက်အရစစ်ရှိန်လျှော့ရေးသတ်မှတ်ထားတဲ့ Idlib ဒေသအတွင်းမှာရုရှားအကူအညီနဲ့ Syria ကလေကြောင်းတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးသွားမှာဖြစ်ပြီးကုလသမဂ္ဂကိုအစီရင်ခံသွားမှာပဲဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနက်ခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1509ကနေတိုးချဲ့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရဲ့အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးခန္ဓာနဲ့တိုင်းရင်းသတင်းလွှာခန္ဓာကိုထုတ်လွှင့်တဲ့အခါမှာ
စစ်တပ်ရဲ့ပါတီရဲ့လူငယ်ရဲ့လူမှုဖွဲ့စည်းရဲ့ပါဝင်ဖွဲ့စည်းထားတဲ့ရှမ်းပြည်မျိုးရေးကော်မတီလို့ခေါ်တဲ့ CSSU ပေါ့အဲ့ဒါနေပြီးတော့ဥဆောင်ပြီးတော့ဆွေးနွေးသွားရင်ပိုအဆင်ပြေလိမ့်မယ်လို့ကျွန်မတို့
ရှမ်းမျိုးသားအစဉ်နိုင်ငံရေးဆွေးနွေးပွဲတွေကို RCSS ကဥဆောင်ကျင်းပသွားမယ်အပေါ်မှာရှမ်းလူမှုအခြေပြုအဖွဲ့မှလှုပ်ရှားတဲ့ရင်းဟန်ဖားကဝေဖန်ပြောသွားခဲ့တာပါဒီကြောင့်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ဆိုဝါပြင်းထန်တဲ့ရာဇဝတ်မှုတွေအတွက်ပြင်းပြင်းထန်ထန်အပြစ်ပေးအရေးယူဖို့ American သမ္မတဒေါ်နယ်ထရမ့်တောင်းဆိုတာကိုတုံ့ပြန်တဲ့အနေနဲ့ American တရားရေးဌာနကပြီးခဲ့တဲ့အပတ်မှာတည်ထန်ပေးတာကိုပိတ်ပင်ထားတဲ့ဗဟုအစိုးရရဲ့ယာယီအမိန့်ကိုရုပ်သိမ်းခဲ့ပါတယ်။ဒီအပေါ်မှာစန့်ကျင်သူတွေရှိသလိုထောက်ခံသူတွေလည်းရှိတဲ့အကြောင်း Brian Patton သတင်းပေးပို့ထားတာကိုကိုကြီးညံကပြောပြပေးပါမယ်ရှင်
။ American ဗဟုအစိုးရအနေနဲ့တည်ထန်ချမှတ်ခံထားသူတွေကိုတကယ်စီရင်မယ်လို့ပြီးခဲ့တဲ့အပတ်ကအမေရိကန်ရှေ့နေကျော်ဝီလျံဘားကကြေညာပါတယ်အမျိုးသား9ယောက်နဲ့စတင်မှာဖြစ်ပြီးတေတံပေးဖို့ထောက်ခံသူတွေကဒီရာဇဝတ်အကျဉ်းသားတွေဟာဆိုးရွားတဲ့ပြစ်မှုတွေဖြစ်တဲ့ကလေးတွေကိုမရင်းကျင်ပြီးတတ်ဖြတ်ခဲ့တာလို့ပြောပါတယ်ဒါကြောင့်ကျူးလွန်ခံရသူတွေအတွက်တရားမျှတမှုရတင်တယ်လို့ပြောပါတယ် The Heritage Foundation ကကယ်လီ ဆင်မန်ဆန်ကအခုလိုပြောပါတယ်
These are the worst of the worst.
ဒီလူတွေကအစိုးရကအစိုးဆုံးတွေပါ။သူတို့ဟာအထက်ထက်အခါကအယူခံဝင်ခဲ့ပြီးအပြစ်ရှိတယ်လို့အကြင်ကြင်ဆုံးဖြတ်ခံခဲ့ရပြီးမှအခုလိုနောက်ဆုံးပြစ်ဒဏ်ကိုချမှတ်ခံရသူတွေပါ။ဒါကပြည်သူသဘောထားကိုပြတ်တာလည်းဖြစ်ပါလေ။
တေးတံပေးဖို့ဆုံးဖြတ်တာဟာ16နှစ်တာယာယီဆိုင်းငံ့ထားတဲ့အမိန့်ကိုရုပ်သိမ်းလိုက်တာလည်းဖြစ်ပါလေ။အရင်ကတော့အပြစ်မရှိတဲ့လူတွေကိုတတ်မိမှဆိုးတဲ့အတွက်ဗဟုအစိုးရကတေးတံစီရင်မဲ့အမှုတွေကိုဆိုင်းငံ့ထားတာဖြစ်ပြီးရက်ဆက်ကြမ်းကြုတ်ပြီးလူမဆန်တဲ့ပြစ်ဒဏ်ဖြစ်မှာကိုလည်းသုံးသပ်နေတာပါ။ဒါကလည်းတေးတန်အများစုဟာဆင်းရဲတဲ့သူတွေနဲ့လူနည်းစုလူမျိုးတွေအပေါ်အချိုးအစားမညီပဲတက်ရောက်နေလို့ပါ။ရောဘတ်ဒါဟမ်ကတေးတန်အချက်လက်စင်တာကပါ
။ There's a saying that the
ပြောနေကြစကားတစ်ခုရှိပါတယ်။တေးတန်ကို capital punishment လို့ခေါ်တဲ့အကြောင်းရင်းက capital လို့ခေါ်တဲ့ပိုက်ဆံမရှိရင်ဒီတေးတန်ကိုခံရတာပါပဲ။ဒါတေးတန်စောင့်နေတဲ့လူတွေခံရတာပါပဲ။တည်ရန်ကြခံသူတွေအလုံးဒီပါဆင်းရဲကြပါလေ
။ယနေ့ခေတ်မှာတော့အမေရိကန်90ရာခိုင်နှုန်းကျော်ကျော်လေးကတည်တံကိုထောက်ခံပြီးဒါဟာ1990ခုနှစ်တွေထပ်ဆိုင်80ရာခိုင်နှုန်းလောက်ကကျသွားတာပါ။တည်တံထောက်ခံတဲ့ကိစ္စဟာလဲပါတီနိုင်ငံရေးအရာကွဲပြားနေပြီး Republican တွေကထောက်ခံပေမဲ့ Democrat တွေကဆန့်ကျင်ပါတယ်။ Democrat သမ္မတကိုယ်စားလှယ်လောင်းအချို့ကလည်းတည်တံကိုပယ်ဖြတ်လိုပါတယ်။ Trump အစိုးရရဲ့ဆုံးဖြတ်ချက်ဟာလက်ရှိမှာတေတံကြခံထားရတဲ့ဗဟုအစိုးရအကျဉ်းသား62ယောက်ပေါ်မှာတက်ရောက်မှာပါ။ပြီးနယ်အလိုက်မှာတော့အကျဉ်းသားပေါင်း 2,500 ကျော်ကတေတံကြခံမှုစောင့်ဆိုင်းနေပါတယ်။ဒါပေမဲ့လည်းပြီးနယ်22ခုမှာတော့တေတံကိုပယ်ဖြတ်ထားပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်။မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအစပဂံဒေတာကိုကမ္ဘာရင်ကျင်းမှုအငွေအနှစ်စည်းရင်းဝင်အဖြစ်ကုလသမဂ္ဂလက်အောက်ခံ UNESCO ကအသိမှတ်ပြုလိုက်တဲ့ကိစ္စအစုံကန့်ကွက်သံတွေထောက်ခံသံတွေကြဲကြဲလောင်လောင်ကြားကြရပါတယ်မြန်မာနိုင်ငံမှာပြန်လည်တင့်မြတ်ရေးအမုန်းစကားတွေမပြန့်ပွားရေးလူမှုအတိုင်းဝိုင်းအခြားသဟဇာတာဖြစ်ရေးလှုပ်ဆော်လှုပ်ရှားတဲ့ကြားမှာပဲန နိုင်ငံရေးလူမှုရေးဘာသာရေးယုံကြည်မှုတွေမတူတဲ့အပေါ်မှာပြင်းပြင်းထန်ထန်သဘောထားကွဲပြားကြတာဘာကြောင့်များပါလဲ။သဘောထားကွဲပြားမှုတွေကြီးထွားမလာအောင်ဘယ်လိုရှောင်ရှားနိုင်မလဲ။စူရာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေညတိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့မနေ့ခင်းတိုင်းနားဆင်နေကြ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတန်ကစီစဉ်တင်ဆက်ပေးထားတာကိုနားဆင်နိုင်ပါပြီရှင
်ဒီကနေ့မနေ့တင်ပြမယ် EDM အသုံးက
Spread oneself too thin
ဖြစ်ပါတယ်စာလုံးပေါင်းက SPREAD spread ကဖြန့်နာ ONESELF oneself ကကိုကိုကို TOO 2 THIN thin 2 thin ရဲ့သိပ်ကိုပါလွှားတာဆိုတော့စစူထုံရဲ့ဓာတ်ရိုက်အသေးပဲကတော့ကိုကိုကိုသိပ်ကိုပါလွှားအောင်ဖြန့်လိုက်တာပေါ့တကယ်တော့လူခန္ဓာကိုပါအောင်ဖြန့်လိုက်လို့မရပေမဲ့လို့လေဒီနေရာမှာတာဝန်တွေကိုလူဦးအနေနဲ့မနိုင်မနှင်းယူထားလို့ကျမတို့မြန်မာစကားရတာဝန်တွေလှုပ်ရှားတွေဝန်ထုတ်ဝန်ပိုးတွေပြီနေတာပြားနေတာပဲဆိုတဲ့အဓိပ္ပာယ်နဲ့တူတယ်လို့ဆိုရမှာပါ idiom ဆိုတဲ့သဘောအဓိပ္ပာယ်ကလည်းဒီတိုင်းပါပဲဟိုဟာလဲလှုပ်ခြင်းဒီဟာလဲလှုပ်ခြင်းဘယ်ဟာမှကောင်းကောင်းမလှုပ်နိုင်တာမျိုးအခြေအနေမျိုးတာဝန်ယူထားရတာမနိုင်မနှင်းဖြစ်နေတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
As chief executive of the companyMr. Green has spread himself too thin. No wonder he's always looking tired.
ကုမ္ပဏီရဲ့ဥက္ကဋ္ဌအနေနဲ့ Mr. Green ကမနိုင်တာဝန်တွေထမ်းနေတယ်လေ။ဒါကြောင့်သူကိုကြည့်ရတာအမြဲပဲပင်ပန်းနေတာကလည်းမဆမ်းပါဘူးဗျာလို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ As chief executive of the company, Mr. Green has spread himself too thin.No wonder he's always looking tired.
တာဝန်တွေကိုလူတူအနေနဲ့မနိုင်မနှင်းယူထားလို့တာဝန်တွေလှုပ်ရှားတွေဝန်ထုတ်ဝန်ပိုးတွေပြီနေတာပြားနေတာပဲဆိုတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ?
Spread oneself too thin.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
တော်လလတန်းစီစဉ်တင်ဆက်ပေးထားတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့နားဆင်ရမယ့်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာ H1N1 ရာသီတုတ်ကွေးကြောင့်သေဆုံးမှုအကြောင်းကိုတင်ပြထားပါရယ်။ဘယ်သူတွေကအခုလိုသေဆုံးမှုအန္တရာယ်များပြီးတော့သူတို့ကိုဒီရောဂါမဖြစ်အောင်ဖြစ်လာရင်သေဆုံးမှုနည်းအောင်ဘယ်လိုကာကွယ်ပေးနိုင်ပါသလဲ။ကလေးထူးကူနဲ့စိတ်တက်ကူတက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနပါမောက်ခအငိမ့်စားဌာနမှုပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရယ်ရှင်။
โอเคคลีทุกุเสี่ยวเวินจีปามวคดร.สอเวินครับเราพวกเราที่ H1N1 ลูกขอได้ยาดีตกกล้วยบ่เสียเนาะอะหราจองที่ตีซ้นอะไรตูก็ดีเนี่ยมาตะชาเนี่ยติแท้อะหมายจีมาละเลยสุบิ๊ดอสินคันซาดิถั่วละได้คามาอะทุทิเมกุสวยินดา80นีบาหลอกชื่อไปบ่เนาะไอ้คาจ้ะတော့မြန်မာတနိုင်ငံလုံးနီးပါးလောက်ပေါ့ချင်းနဲ့ရှမ်းရှေ့ရလွဲလို့ဖြစ်နေတဲ့အချိန်မှာတည်ဆုံးမှုအများဆုံးကလည်းရန်ကုန်လိုမျိုးကြီးမှာဖြစ်တဲ့ခါကျတော့တော်တော်များများကစွရင်ကြတာကိုတွေ့ရပါတယ်ဆရာအဲ့ခါကျတော့ဒီနှစ်မှာအခုလိုဖြစ်လာတာကဘာကြောင့်ဖြစ်ရပြီးတော့အခုအနေထားကဘယ်လောက်ထိစွရင်ရလဲဆရာ
မှန်တော့တုတ်ကွေးကတော့ရာသီတုတ်ကွေးကနှစ်တိုင်းဖြစ်တာပါဒီနှစ်မှာထူးထူးခြားခြားဖြစ်တာတော့မဟုတ်ဘူးဘဝကမှရေအခွဲရေဆရာဆရာနေရဆိုရင်လူကြီးတွေကတစ်နှစ်မှာ900ခန့်တော့1000ခန့်တော့ရာသီတုတ်ကွေးကုဆက်ခံရပါတယ်ကလေးဆိုလို့ရှိရင်20ခန့်တော့30ရာခိုင်နှုန်းကယာစီတက်ကွေးဦးဆက်ခံရပါတယ်။အဲယာစီတက်ကွေးဆိုတာမျိုးစုံပေါ့လေ H1N1 ဖြစ်ရင်ဖြစ်မယ် H2N1 ဖြစ်ရင်ဖြစ်မယ်။တနည်းအားဖြင့်ဒီယာစီတက်ကွေးကနှစ်တိုင်းဖြစ်နေကြပါ။အခုနောက်ပိုင်းမှာတော့ပိုပြီးတော့သတိထားမိလာတာပိုပြီးစစ်ဆေးမိတာကြောင့်လို့ ယူဆပါတယ်။နောက်ဖြစ်တဲ့လူကအများစုမှာဟိုစစ်ဆေးတာကလည်းနည်းနည်းပို့တော့စိုးတဲ့လူတွေကိုတောက်ဖြစ်တယ်လို့ထင်ပါတယ်။ဒါကြောင့်လည်းဒေတာတော့ပုံများနေတာပါ။ဥပမာ350မှာ80တည်တယ်ဆိုရင်နောက်တယောက်တည်းလို့ဖြစ်နေတာပေါ့နော်။အမှန်တော့တုတ်ပြေးလက္ခဏာရှိတဲ့လူအများစုကိုဆက်လိုက်ရင်တော်တော်များများ positive ဖြစ်လို့ရှိရင်တော့လေဒေတာနှုန်းကခါတိုင်းဆိုင်တွက်လို့ရှိရင်လျော့သွားမှာပေါ့။ကျွန်တော်မစိုးရဘူးလို့ပြောတာမဟုတ်ပါဘူး။ဒါပေမဲ့ထူးခြားပြီးစိုးရင်ကြာကောင်းတဲ့အချိန်လေးလို့တော့ယူဆဘူး။
ဟုတ်ကဲ့ဆရာ။အဓိကဆိုလိုတာကတော့ဟိုနှစ်စဉ်နှစ်တိုင်းဖြစ်ပြီးတော့သိဆုံးရတဲ့အနေထားပမာဏရာဂိုင်းတို့အတွင်းမှာပဲရှိတယ်ပေါ့ဆရာနော်။ဒီနှစ်မှာတော့ဟိုလူနည်းနည်းကိုစစ်မိတာနဲ့အဲပိုစစ်မိတာကြောင့်ပေါ့နော်။အဲ့တော့ဒီဖြစ်တဲ့သူနဲ့သိတဲ့သူရာဂိုင်းတို့တွက်ကြည့်လိုက်များသလို
ဖြစ်တဲ့လူတိုင်းကိုသွေးကျွန်တော်မစစ်နိုင်ဘူးလေ။သူ့ကိုယ်လက္ခဏာရှိတဲ့လူအများစုကိုစစ်ကြည့်လိုက်ရင်တော့ဖြစ်တဲ့လူဆိုတာအများကြီးထိတဲ့များမယ်ပေါ့။အဲ့ဒီမှာပြင်းထန်တဲ့လူရှိမယ်။အဲ့ဒီမှာတည်ဆုံးတဲ့လူရှိမယ်။ကျွန်တော်အနေနဲ့ဒီသတင်းစာအိမ်မှာလည်းဖတ်လိုက်တာကတည်ဆုံးတဲ့လူ80ရာခိုင်နှုန်းကျော်ကတော့ဒီမှာတုတ်ခွေးဖြစ်ပြီးတည်ဆုံးနိုင်တဲ့အခြေအနေရှိတယ်။ဒီမှာပြင်သိငယ်တဲ့ကလေး၊ပိတ်ကြီးတဲ့လူကြီး၊တောက်စီရိုးတို့၊သွေးတို့၊နှလုံးရောဂါတို့၊ဝေးရပါနှလုံးရောဂါတို့စတဲ့အခြေခံရောဂါတွေရှိတဲ့လူတွေမှာတော့တုတ်ခွေးကဘယ်လိုလုပ်ဖြစ်သလဲဆိုတော့ဒီ terminating illness ပေါ့။ဆုံးသက်ပြီးတဲ့စင်ပွားယောဂမျိုးအနေနဲ့ဖြစ်တာပါ။
ဟုတ်ကဲ့ဆရာ။အဲ့တော့အဓိကဂရုစိုက်သင့်တာကတော့ခုနကငယ်လွန်ကြီးလွန်ပြီးတော့စီဂျူသွေးတို့နှလုံးတို့ပြင်းထန်တဲ့ယောဂအခန်းရှိထားတဲ့သူတွေမှာဒီကိုခံအားနည်းတဲ့အတွက်သေဆုံးရတဲ့အဆင့်ကိုရောက်နိုင်တာပါဆရာနော်။အဲ့ဒီခါကျတော့ဆရာရင်ဒီ
ဝင်ဆောင်မှလည်းဒီသေဆုံးမှုလုံများတတ်ပါဝင်ဆောင်မိခင်မှာတုတ်ပြည့်ဖြစ်လာ
ပြီ။ဟုတ်ကဲ့ဆရာ။အဲ့ဒီတော့အခုလိုလူတွေကအဓိကထားပြီးတော့ပါဆရာနော်။ကာကွယ်နိုင်မှုအတွက်ဆိုရင်ရောဘယ်လိုအနေထားရှိလဲဆရာ။သေဆုံးတဲ့အထိဆင်ဖြစ်အောင်။ကာကွယ်နိုင်မှု
ကတော့ဒီအများမှလည်းပြောပြပြီးသားဖြစ်ပါတယ်ဒီတုတ်ကိုရဥလွယ်ပေါ့အဒီသလိပ်ထဲမှာချောင်းဆွလိုက်လို့နှာချီလိုက်လို့အမုံမွားလေးတွေကတနေရာတနေရာလွတ်ဆင်းသွားတယ်ဒါပေမဲ့တယောက်နဲ့တယောက်ပြောနည်းနည်းလေးတော့လေးတယ်အဲဒါကြောင့်အဝေးကြီးတော့မရောက်နိုင်ပါဘူးအဲဒါဆုံးသုံးမိလောက်နီးလို့ရှင်တော့ကူးနိုင်တယ်အဲဒါပေမဲ့ဒီတုတ်ကိုပိုးလေးတွေဆင်းသွားတဲ့ဒီသရွေးဆက်တွေပါတွေကဒီပျက်စီးပျက်စီးအောင်ရှိနေတယ်ဒါအောင်လူတယောက်ကလက်နဲ့ခံလိုက်တယ်ပြီးရင်နှာခေါင်းပစက်ကိုတွေ့ရဆိုလို့ရှင်လည်းကူးသွားနိုင်ပါအမီးအဖြစ်တော့လက်ဆေးတာပေါ့နော်လက်ကိုမချကနာဆေးတာတို့ပြီးချင်းအဖြစ်တော့တယောက်တယောက်ဥဆက်မှုကိုကာဝယ်နိုင်ပါလေ
ဟုတ်ကဲ့ဆရာကြီးအခုလို
့တတ်တာလူစုလူဝေးဖြစ်တဲ့နေရာတွေရှောင်းတာကိုကအကောင်ကောင်အိစက်တာနားယူတာဟာရပြအောင်စားတာဒါတွေကလည်းထပ်ကူကြည့်ပါဖြစ်တဲ့လူအမကလေးဆိုတဲ့ကြောင်းရယ်မသွားတဲ့သူများကူသွားမှာပေါ့နော်အချောင်းဆိုရင်နှာခေါင်းနဲ့ပစက်ကိုလက်ကင်မအောင်ဆိုတာအဲမျိုးရတော့လူတိုင်းလိုရမှာပါတော့တောက်ကူပြတာတော့ကာဝယ်ဈေးထိုးခြင်းပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့ကာဝယ်ဈေးထိုးတဲ့အကြောင်းလည်းထပ်ပြီးတော့ရှင်းပြပေးပါလားဆရာ
တုတ်ကွေးကာဝယ်ဈေးကနှစ်တိုင်းတစ်နှစ်ကိုနှစ်ချိန်ထပ်ပါတစ်နှစ်ကဖြစ်ခဲ့တဲ့တုတ်ကွေးခြေတွေပါမူတည်ပြီးတော့စပတ်တောင်ကျန်းကာဝယ်ဈေးဆိုတော့ကျွန်တော်တို့နိုင်ငံရဲ့ဒိုးတွန်းကာလနဲ့ကပ်ညီတယ်ပေါ့နော်အဲ့တော့တစ်ခါထွက်တယ်စပတ်မြောက်ချန်းကာဝယ်ဈေးကတော့ကျွန်တော်နိုင်ငံရဲ့ဆောင်းတွန်းကာလနောက်မှာတစ်ခါထွက်ပါကာဝယ်ဈေးထဲမှာဒီနှစ်ကာဝယ်ဈေးဆို H1N1 ပါပါတယ်အဲ့တော့ဒီကာဝယ်ဈေးထိုးထားခြင်းအပြင်တော့သားတွေရောဆစ်ဆေးအောင်လို့ဒီတုတ်ကွေးကိုကာကွယ်လို့ရပါတယ်။ဒါပေမဲ့ထိုးပြီးပြီးကျွန်တော်မကာကွယ်ဘူး။အဲဒါကာကွယ်မှုရောက်ဖို့တစ်လောက်ချိန်ယူပါတယ်။
ဟုတ်ကဲ့ဆရာ။အခုလိုဒီအနေရရှိတဲ့သူတွေမှာငယ်လွန်ချီလွန်ယောဂခံရှိကိုဝင်ရှိတဲ့သူတွေပေါ့နော်။အတွက်ကိုကာကွယ်ဆေးထိုးတာပြင်ကုနာကာကွယ်မှုတွေပြင်ပေါ့။ဒီဖြစ်လာတဲ့ခါမှလည်းဒီသေဆုံးမဖြစ်အောင်ဆရာကြီးဘလို့အကြံပေးနိုင်လဲ
။ကာကွယ်ဆေးနေနဲ့လည်းဥပဒေပြီးထိုးတင်တာတော့ခဏဆိုရဲငယ်လွန်တဲ့လူတွေချီလွန်တဲ့လူတွေယောဂခံရှိတဲ့လူတွေကိုယ်ဝန်ဆောင်မိခင်တွေနောက်ကျမကြီးဝန်ထမ်းတွေစေတက်ကတို့ကျောင်းသူကျောင်းသားတို့ကုနာရေးတန်တန်းသားတန်တန်းသူတို့ကုနာနဲ့ထိတွေ့မဲ့လူတွေကတော့ဒီဥစားပေးထိုးရမယ့်လူတွေပါဒီကာဝေးလေးကမြေသားကာဝေးလေးစီမံတယ်မှာလုံးလုံးတွေတော့မပါပါဘူးခုချိန်မှာဒီပုဂ္ဂလိကကဏ္ဍမှာပဲရရှိပါသေးတယ်လုံးလုံးတွေတော့ဆေးလည်းပြတ်နေတာတော့ရှိပါတယ်အဲ့တော့ဒါစီတစ်ခုစီးတော့ဖြေတော့မဟုတ်ပါဘူးသို့တော်လုံးဝသုံးမွေနဲ့ရတော့
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီပုံမှန်ကာကွယ်တာနဲ့ကာကွယ်ဆေးထိုးတာပြင်ပေါ့နော်အခုလိုဒီအနေရရှိပြီးတော့သေဆုံးနိုင်တဲ့သူတွေအတွက်ဒီယောဂဖြစ်လာလို့ရှင်စောစောစီစီပြသနိုင်ပြီးတော့ကုသမှုခံယူနိုင်ရောဆရာကြီးသေဆုံးမှုကလျော့နိုင်လား
လျော့နိုင်ပါတုတ်ကွေးဖြစ်တယ်ဆိုဖြစ်တာနဲ့ဒီနီးရဆရာဝန်ပြမှာပေါ့နော်ဒီဗိုင်းရပ်စ်ကိုကြောင့်ဖြစ်တဲ့အစာပိုင်းဆိုရင်တော့ကိုယ်လက်ကိုက်ခဲ့တာတက်ကိုက်ခဲ့ပျောက်ဆေးဖျားကျဆေးနှာဆေးပျောက်ဆေးဓာတ်တွေပြီးရတော့ဒါပေမဲ့လူတွေမှာနောက်ဆက်တွဲဘက်တီးရီးယားပိုးဝင်မယ်ဆိုရင်းမြင့်ချင်မယ်ဆိုတာကြိုသိလို့ရှိရင်စောစကြီးကြိုပြီးတော့ပရိစီပါစီတွေသုံးတင်တာတွေသုံးထားမယ်ပြင်းထန်ဆိုရင်းမြင့်ဖြစ်တဲ့လူတွေဆိုရင်တခါလေအသက်ရှူအားကိုးမှုဆက်တီးသွားရတယ်ပေါ့နော်အဲလိုတွေစနစ်ပြလုပ်ပြီးရင်တေကြောက်တဲ့လုံကနည်းနိုင်ပါလေ
ဟုတ်ကဲ့ဆရာကြီးအဲ့တော့
ပြရမလို့မဟုတ်
အခုလိုဒီစောစောစီစီပြနိုင်အောင်ပေါ့နော်ဒီတုတ်ကွေးလက္ခဏာဖြစ်တာနဲ့စပြတဲ့တဲ့ဘောပေါ့
ဟုတ်ကဲ့ပြနိုင်တော့အကောင်းဆုံးပါ
ဟုတ်ကဲ့ဟိုတကယ်လို့မပြဖြစ်ရင်တောင်မှဘလို့အဆင့်ရောက်လာရင်တော့မပြမဖြစ်ပြတဲ့လဲဆရာကြီး
ဒီဖ ြားကြတယ်ပေါ့ဗျာ။၄ရက်၃ရက်၃ရက်က၅ရက်ဆိုပျောက်သွားတယ်လေ။ဖျားကြနေတယ်။အဖျားကြီးတဲ့မိန်းနဲ့ဆိုလို့ရှိရင်ရေးကြည့်ပါတယ်။အသက်သူကျက်တယ်လို့ဆိုလို့ရှိရင်ရေးကြည့်ပါ။အဲ့တော့လူကြီးဆိုတော့သွေးပေါင်ငိမ့်ကြတယ်။ကလေးဆိုတော့အစားအသောက်ရေမဝင်ဘူးလို့မဆိုဘူးပေါ့။အဲ့လိုဖြစ်တဲ့လူတွေကတော့ဒါနောက်ဆက်တွဲဖြစ်တဲ့အဆုတ်ဝဲမြင့်ဝင်နေပြီပေါ့။အဲ့ကျတော့ထိရောက်တဲ့ပြည်စီပါစေပေးရတယ်။ရင်ကျက်နေတယ်ဆိုလို့ရှိရင်လေပြွန်နေကျဲလေလေပြွန်ကျဲတဲ့ဆေးတွေပေးရတယ်။အောက်ဆီဂျင်ပေးရတယ်။သက်သူအကူဆက်လို့လို့ပြရတယ်ပေါ့အဲ့လိုလုပ်ပြလိုက်ရရှင်တော့သေပြောက်တဲ့နှုတ်ကတော်တော်လေးအောင်လုပ်လို့ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပြီးအခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာခဏကိုအလှည့်ပေးကြအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ Fever Wine သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်တိုက်ပွဲအတွင်းပိတ်မိနေသူ10ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာတက်ချီနီကော်မတီ ICRC ကနေကဲထုတ်ခဲ့ပါတယ်။တိုက်ပွဲကြောင့်နေရဲစွန့်ခွာစစ်ဘေးရှောင်ပြည်သူတွေအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကနေမြေကွက်တွေချပေးဖို့စီစဉ်နေတယ်ဆိုတာနဲ့ချင်းပြည်နယ်မြို့ပြစီမံကိန်းမြေယာသိမ်းဆည်းမှုအတွက်ချင်းပြည်နယ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုဟာခါဒေသခံတွေကနေကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မူကြီးတောင်မြို့နယ်ကကျေးရွာတချို့မှာတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ဘုံတော်ကြီးတပားအပါအဝင်တက်ကြီးရွယ်အိုဆယ်ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာကြက်ချင်နီကော်မတီ ICRC ကဒီလ28ရက်နေ့မှာကယ်ထုတ်နိုင်ခဲ့ပါတယ် ICRC ကနေကယ်ထုတ်လာသူတွေဟာမူကြီးတောင်မြို့နယ်နှယုံတောင်ရှစ်ရှားတောင်စံကိုးတောင်နဲ့ဥယျင်သာကျေးရွာသားတွေဖြစ်ကြပြီးအဲ့ဒီကျေးရွာတွေကရွာသားတွေဟာတိုက်ပွဲတွေကြောင့်ရွာလုံးကျွတ်နေရစွန့်ခွာသွားခဲ့ပြီးဖြစ်ပေမဲ့သူတို့မှာအသက်အရွယ်ကြီးရင်ပြီးမသွားလာနိုင်တဲ့အတွက်ရွာတွေမှာကြံရှိနေခဲ့ကြတာဖြစ်ပါတယ်အခုအခါသူတို့တွေကိုမြို့နယ်အာဏာပိုင်တွေခွင့်ပြုချက်နဲ့ ICRC ကခေါ်ဆောင်ခဲ့ပြီးမူကြီးတောင်မြို့ရန်အောင်မြေဘုံတော်ကြီးကျောင်းဒုက္ခသည်စခန်းကိုပို့ဆောင်ခဲ့တာဖြစ်တယ်လို့ရန်အောင်မြေဆရာတော်ကမိန့်ပါတယ်ရခိုင်ပြည်မှာအစိုးရစစ်တပ်နဲ့ရခိုင်တပ်မတော်အေအေတို့ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အရက်သား43ဦးသေဆုံးခဲ့ရပြီးမြို့နယ်ရှစ်ခုမှာစစ်ပြေးဒုက္ခသည်9,500ကျော်ရှိနေပြီဖြစ်တယ်လို့ရခိုင် Ethnic Congress ကဇူလိုင်လ30ရက်နေ့အထိကြောက်ယူထားတဲ့စာရင်းတွေအရသိရပါတယ်
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကင်အေအေဖွဲ့တို့စိုက်ပွဲကြောင့်နေရစွန့်ခွာခဲ့ကြရတဲ့စစ်ဘေးရှောင်ပြည်သူတွေလုံခြုံစိတ်ချစွာနေထိုင်ရေးအတွက်ပလဝါမျိုးသက်စီမံကိန်းမှာမြေကွက်တွေချတာပေးဖို့စီစဉ်နေတယ်လို့ချင်းပြည်နယ်ဆိုရဖွဲ့ကပြောပါတယ်ချင်းပြည်နယ်ဆိုရဖွဲ့ဟာပလဝါမျိုးနယ်မှာမျိုးသက်စီမံကိန်းအကောင်အထည်ပေါ်ဆောင်ရွက်လေလျက်ရှိပြီးစစ်ဘေးရှောင်ပြည်သူတွေအနေနဲ့မိမိတို့နေထိုင်တဲ့နေရာဟာလုံခြုံမှုမရှိဘူးလို့ယူဆရင်အဲ့ဒီမျိုးသက်စီမံကိန်းမှာမြေကွက်ချပေးမှာဖြစ်တယ်လို့ချင်းပြည်နယ်ဆိုရပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ်ချင်းပြည်နယ်ဆိုရရဲ့စည်ရင်းရပလဝါမျိုးနယ်မှာစစ်ဘေးရှောင်ပြည်သူ2,400ကျော်ရှိနေပြီးအများစုဟာမိစာကျေးရွာမှာနေထိုင်နေကြတာဖြစ်ပါတယ်
နိုင်ငံရေးသဘောတူညီချက်မရရှိသေးတဲ့ကာလမှာညှိနှိုင်းဆောင်ရွက်မှုမရှိဘဲအစိုးရအာဏာပိုင်တွေဘက်ကအများပိုင်စကြက်မြင်တဲ့မြေတွေကိုတဖက်တက်ဆောင်ရွက်မှုရှိတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကြောက်ကြီးမြို့နယ်ကထုတ်ပြန်ပါတယ်။ဘိုးဘားပိုင်မြေလွတ်တွေကိုတခြားရွာတွေထံပြန်လည်ဝေမျှဖို့အုပ်ချုပ်ရေးပိုင်းကအစီအစဉ်ရှိထားသလိုနိုင်ငံရေးအဖြေရှာတဲ့ကာလမှာနှစ်ဖက်ညှိနှိုင်းမှုမရှိဘဲလှုပ်ဆောင်ဖို့မသင့်တဲ့အတွက်အခုလိုထုတ်ပြန်ရတာဖြစ်တယ်လို့ KNU ကြောက်ကြီးမြို့နယ်အတွင်းရေးမှူးဘဒိုစောစာဝါကပြောပါတယ်။ KNU မြေယာမူဝါဒနဲ့ပတ်သက်ပြီးပြီးခဲ့တဲ့2018ခုနှစ်ကထုတ်ပြန်ထားဖူးပေမဲ့လည်းအလေးထားခြင်းမရှိတဲ့အပေါ်ဒုတိယအကြိမ်အနေနဲ့ဇူလိုင်လ23ရက်နေ့ရက်စွဲနဲ့အခုလိုကြေညာချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်
။တပ်မတော်ရဲ့တပတ်တပြည့်ရက်ကာလအတွင်းတိုက်ပွဲပေါင်း60ကြော်ဖြစ်ပွားခဲ့ပြီးဇွန်လနဲ့ဇူလိုင်လတို့မှာတိုက်ပွဲဖြစ်ပွားမှုနှုန်းကများလာတယ်လို့ BSLF TNL ဘက်ကပြောပါတယ်။ Taipei Pipuan and Tidarigaro, the Annelie Lushaya Tidarima, Pipuanida Pipi, Tamaro Tai Uniga, the Annelie Lushan the Yadugu, Tella de Dread, Taipuari, Pipuaya de Lu, the Annelie the Rina Pianjay Tawanka, Pumuta Ijoga Piovare, a Pia Tara Sitangarain Tega, a Shimio Point Dine Midema, Taipu Miasum Pipuani Jow, Lenaga and Posidiga, Sigan Popia de Dread, a Kulu Mu Taipuari, Pipuaya Jow, Tamaro the Rima Pianjay Pua Uta, Pujusuna Uga Piovare.
Pidure and Nina ain't Tan Susin, Nanganda, Sisi, Kapia, Kisaya, Drina, Patapi, Japo Sarigan, it the same as Savia Japo, Mumbine, Louis Mujija Yen, Lusa, Ayemi, Wunji, Utome, Anga, Piovare, Zulailan, the Sakone, Aniga, Louis Mujija Yen, Pidu in Asaya, Mumbine, Usi Muyoma, the Saya, one hundred in a dress on Sema, Pio Kerava, Pidure Namaleda Rigo, a simple P. Mimia Nampo, Mione, Lavaka, Young Daima, Info. Information counter, Tashi Po Sisi Nebi, Mapon de Yame Yachengo, Token Sanene, Mune Usimuga, Dakare Tama Pia Melo Piovare, Lashi and Nitama, Paisan Pima, Mapon de Chachinade, Ponsamu Pinni, the Epi, Jane Lepidurima, Yung Bansaya, Gisayadri, Namale, Jare Atue, Jarega Simpi, and Savia Pere, Puesarigo, Agoni Jarapitello, the Rakanriga Piovare.
Shamina she by Mimbi Mune, Yankan Usuga, Atangasan, you are Tiranga Mura Dugu, Tanangalong Pikaya Sayas a joke and see Lama Yi Dudare, and see SSA when a patta de Subi, Mimbi Mu Chisai, Sipu Haga, Muisiwa Mune, Pansi Libare, Nanga Yada Unandiago, Mimbi Chisai, Suya Tagani, Sulaila Sayanega, Pansi Yanai Cholang Susi Kevi, Sulaila Nasasi Yanima, Muisiwa Lewa Tushi Mune. Mimbi yet a porter, Lua like Delu, Midasu winning up your water. Shami Damaro, I see as a yep, your isu wish you do, Dudia Pumuji San Ugaro, Dilo Yaha, I see as a net, Lutu King Wow, Tabagani, you a chassis, looks on Dalu, show child like water.
A cook the denwario, select den seppi duamava, chubine ha camuma, didakan pitu kunase doga, puwa pine layami, kesane, pata pi, chubine, suya, losan, tetrigo, majina lo, Julila, those at dianiga, lama port, trapiro, sana topo, ketabare, di janguro, gurobaga, susi, tabi, nango ingani, den sep tabare.
Chimbine soya poha, Chimbinema, Bubwa by me, Mishibusubi, Mubia Siman Gainra, Bubwa by me to go, Milo Mila Mia Ubudin at Thaisi Dwarago, Sanje Gangwana Jow, Sanapotoyara, Pietello, Sanapoto Mugu Usound, Urum Banga Biovare.
Trupio Raro, Chimbinema, Pupo by me, Mishibu, Pungsan Kunile, Mishi Jabu, Piro Pungsan Tisida Lule, Nino Pungsan Tipa Yamu and Bu, Pungsatanga, Pungsan Tiyama Shisule, Nino.
ပုံစံတရားမှာရှိစုလေခင်းတော့ပုံစံတရားမှာတရားမဝင်ဘူးဆိုပြီးတော့ပြောပြီးတော့အဲ့ဒီပုံစံတရားငါနဲ့တရားဒီညမနိုင်ငံအရှေ့အမေရှင်းဌာနထုတ်ပေးရပါပဲအဲ့ဒါတရားမဝင်ဘူးဆိုပြီးတော့သူတို့ဒီတိုင်းအတင်းနံပါတ်ဥပဒေနဲ့တင်းချင်းဖြစ်ပါတယ်ချင်းမီနယ်မှာအနယ်ဒီဆိုရသက်လာပြီးနောက်ပိုင်းကစပြီးအေကချောက်ရခုနှစ်ဆက်ချောက်ခန့်ကျယ်ဝန်းတဲ့မြို့သစ်စင်မှန်ကိန်းဧရိယာကိုစတင်အကောင ဆက်ပြောပါတယ
်အခုကျွန်တော်တို့ချင်းပြည်နယ်မှာဒေသပလိထုံတန်းချင်းလာရကျွန်တော်တို့နေပြီးတမတ်ပြီးသားတွေလည်းအကုန်လုံးနေလွတ်မရှိဘူးနေရိုင်းလည်းမရှိဘူ
းအခုစီမံကိန်းအခောင်းအထည်ပေါ်တဲ့နေရာဟာဘူးပွားပိုင်နေမျိုးမဟုတ်ပဲဥပဒေရဆောင်ရွက်တာဖြစ်တယ်လို့ချင်းပြည်နယ်လမ်းမဆက်တွေဝန်ကြီးဦးရွှေတီးဦးကပြောပါတယ
်ကျွန်တော်တို့နိုင်ငံမှာဥပဒေရှိတယ်နိုင်ငံတကာနိုင်ငံကဥပဒေရှိတယ်ဥပဒေအချိန်ခံဥပဒေပေါ်မှာတုံးဆက်ခွင့်ကိုဖိုင်ရင်နိုင်ငံတော်ဒီမိအလုံးမိပေါ်မိအောက်ဒီပေါ်ဒီအောက်လေတို့အတွင်းရှိတရားများကပစီအလုံးရဲ့ပြင်းချင်းပိုင်ရှိတည်ရှိပြတော့အချိန်ခံဥပဒေမှာပေါ်ပြထားတယ်နော်
ဟာခါမျိုးသိစီမံကိန်းကိုဟာခါမျိုးမှသံတလန်မျိုးသွားကလန်းနဘေးကောက်ကွင်းဤမှာချင်းမြင့်တဲ့ဆိုးရကနေဧက686နဲ့အကောင့်တဲပေါ်နေသလိုတရားမဝင်ကျူးကျော်နေတိုင်းသူအင်ချီ135လုံးရှိနေပြီးဩဂုတ်လ10ရက်နေ့နောက်ဆုံးထားပြီးတော့အဲ့ဒီနေရာမှာဆက်သွားဖို့ချင်းမြင့်တဲ့ဆိုးရကနေတရိပ်ပေးထားပါတယ်ခင်ဗျာ
ဆက်ပြီးတော့ဒေါအောင်ဆန်းစုကြည်အစိုးရအနေနဲ့21ရာစုပင်လုံညီလာခံဆက်လက်ကျင်းပသွားမယ်ဆိုရင် RCSS SSA ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပသွားမယ်လို့တနိုင်ငံလုံးအပြစ်ခတ်ရဆေးရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီရှမ်းပြည်တက်မတော် RCSS SSA ကထုတ်ပြန်လိုက်ပါတယ်ဒီအခြေအနေကိုနမ်ဟ ோம் ကနေစူးစီးတင်ဆက်ပေးပါမယ်ရှင်
လက်ရှိ NLD အစိုးရကနေ21ရာစုပင်လုံညီလာခံစတုတ္ထအကြိမ်ကိုအစိုးရကနေဆက်လက်ကျင်းပသွားမယ်ဆိုရင်ရှာမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဥဆောင်ကျင်းပသွားမယ်လို့ဇူလိုင်လ23ရက်နေ့6လပတ်အစည်းအဝေးအပြီး RCSS ကထုတ်ပြန်လိုက်ပါတယ်။ဒီအကြောင်းကို RCSS ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်ဦးကရှမ်းဘာသာနဲ့အခုလိုပြောပါတယ
်။ဟုတ်ကဲ့ပေါ့။အပန်းနာစီမတိပါ
RCSS SSA အနေနဲ့လုံးပြည့်တဲ့မြို့သားရေးဆွေးနွေးပွဲလဲပြင်းပြအောင်မြင်အောင်ငင်းချမ်းရေးလမ်းစဉ်နဲ့လည်းညီညွတ်စင်မဲ့နီးလမ်းပေါ့ပူပေါင်းပြီးကျင်းပသွားရင်ပုံပြီးတော့ကောင်းတာပေါ့
သို့ပေမဲ့ရှမ်းပြည်တွင်းကနိုင်ငံရေးပါတီလက်နက်ကင်တပ်ဖွဲ့နဲ့လူမှုအဖွဲ့အစည်းတွေအပါအဝင်ရှမ်းပြည်လူထုကတော့လူထုတရက်လုံးကိုကိုစားပြုတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီကနေဦးဆောင်ကျင်းပစီလိုတယ်လို့ရှမ်းလူမှုအခြေပြုအဖွဲ့အစည်းမှလှုပ်ရှားတဲ့ယင်းဟန်ဖာကပြောပါတယ
်စစ်တပ်ရဲ့ပါတီရဲ့လူငယ်ရဲ့လူမှုအဖွဲ့အစည်းရဲ့ပါဝင်ဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီလို့ခေါ်တဲ့ CSSU ပေါ့အဲ့ဒါနေပြီးတော့ဦးဆောင်ပြီးတော့ဆွေးနွေးသွားရင်ပိုအဆင်ပြေလိမ့်မယ်လို့ကျွန်မတော့ယုံကြည်တယ်
RCSS SSA က MCA စာချုပ်လက်မှတ်ရေးထိုးထားတဲ့အတွက်ရှမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဥဆောင်ကျင်းပဖို့အခွင့်ရှိပေမဲ့ရှမ်းလူထုတရက်လုံးကိုကိုစားပြုနိုင်မပြုနိုင်တာကိုတော့ဘယ်သူမှမပြောနိုင်ဘူးလို့ CSSU ရဲ့ပြောရေးဆိုခွင့်ရှိသူစိုက်လက်ကရှမ်းဘာသာနဲ့အခုလိုပြောပါတယ်
ဒီ RCSS ကိုအခုတင်တယ်မန်တင် RCSS က NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တဲ့အတွက်ရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့တူမာတာဝန်ရှိတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်ရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲဆိုကြဲက RCSS တပွဲတည်းနဲ့ရှမ်းလူထုတရက်လုံးကိုကိုစားပြုနိုင်တယ်လို့ဘယ်သူမှအာမမခံနိုင်ဘူးလေ
RCSS အနေနဲ့ရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲကိုဦးဆောင်ကျင်းပမယ်ဆိုရင်မိုင်းပန်တို့မဟုတ်လင်းခေးမြို့မှနာကျင်းပခွင့်ပေးထားပြီးတက်ရောက်တဲ့လူရည်လေအယောက်900ထက်မပိုရဘူးလို့ကန့်သတ်ချက်တွေချမှတ်ခဲ့တဲ့အတွက်ခဏအထိရှာအမျိုးသားစစ်နိုင်ငံရေးစနစ်ပွဲကျင်းပနိုင်ခြင်းမရှိသေးပါဘူ
းအခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကတိုက်ပွဲအတွင်ပိတ်မိနေတဲ့ဘုံတော်ကြီးတပါအပါအဝင်တက်ကြီးရွယ်ဦး၁၀ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာကြက်ချင်နီကော်မတီ ICRC ကနေကယ်ထုတ်ခဲ့ပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲကြောင့်နေရာစွန့်ခွာခဲ့ကြရတဲ့စစ်ပေးရှောင်ပြည်သူတွေအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကနေပလက်ဝမြို့တစ်စီမံကိန်းမှာမြေကွက်တွေချပေးဖို့စီစဉ်နေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒေတာတိုင်းရင်းသတင်းတော့တွေစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ VOA ကတင်ဆက်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်ကြံပြုလို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါရှင
်။တရုတ်နိုင်ငံရဲ့ထွက်ကုန်တချို့ပေါ်မှာအခွန်100ရာခိုင်နှုန်းနောက်ထပ်တိုးမြင့်ကောက်ခံမယ်လို့ American သမ္မတ Donald Trump ကပြောကြားလိုက်ပြီးတဲ့နောက်မှာ American တရုတ်ကုန်သွယ်ရေးစစ်ပွဲအချိန်ဟာပိုးပြီးတော့ပြင်းထန်လာခဲ့ပါတယ်။နောက်လာကြရင်ကုန်သွယ်ရေးညှိနှိုင်းမှုတွေဆက်ပြီးပြုလုပ်မယ်ဆိုတဲ့သဘောတူညီမှုရရှိပြီးတရုတ်အကြားချက်တပရင်းနေမှာပဲသမ္မတ Donald Trump ကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မှာကျင်းပနေတဲ့အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံဂျိုင်းဝန်ကြီးမိုက်ပေါမ်ပီယိုကမြောက်ကိုရီးယားနိုင်ငံကတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲပြုလုပ်နိုင်မှာမဟုတ်တော့ဘူးလို့ပြောပါတယ်။အရင်တုန်းကကျင်းပခဲ့တဲ့အာဆီယံအစည်းအဝေးတွေမှာအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတွေ့ဆုံဆွေးနွေးမှုတွေအတွက်အခွင့်အရေးရနိုင်တဲ့နေရာတစ်ခုလည်းဖြစ်ခဲ့တာပါ။ဒီအစည်းအဝေးတွေကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ကလည်းအောက်ဂုလတဲ့ဂျေဇပရင်းတွေကအာရှန်ကနေဒါနိုင်ငံချိုင်းဝန်ကြီးများအစည်းအဝေးမှာကနေဒါနိုင်ငံချိုင်းဝန်ကြီးနဲ့အတူပူးတွဲသဘာဝတိဖြစ်နေဆောင်ရွက်ခဲ့ပြီးနေဆက်ဖြတ်ကျော်ဖြစ်ပေါ်တဲ့ရာဇဝတ်မှုနှိမ်နင်းကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ EU ဥရောပသမဂ္ဂအစမြင့်ကိုယ်စားလှယ်ဖြစ်တဲ့ဥရောပကော်မရှင်ဒုဥက္ကဋ္ဌဖက်ဒရီကာမော့ဟာရနီနဲ့လည်းတွေ့ဆုံပြီးတော့မြန်မာရခိုင်ပြည်နယ်ကနေပြီးတော့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခလုံနဲ့ရွန်ဂျာဒုက္ခတွေပြန်လက်ခံရင်မြန်မာလှုပ်ဆောင်နေမှုတွေကိုဆွေးနွေးခဲ့ပါတယ်ကိုရီးယားနိုင်ငံဆိုးမြို့တော်အနောက်ပိုင်းရုံချုံခရိုင်ကတိဆောက်ဆဲရေဆုပ်ဆက်ဆေးရုံတစ်ခုမှာမြန်မာတအူးပါဝင်တဲ့အသက်20အရွယ်ကျော်အမျိုးသားနှစ်ဦးသေဆုံးနေတာကိုချက်တပရင်းနဲ့မနေ့မှတွေ့ရှိခဲ့ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။ ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။တောက်ကြမနဲ့ VV စီစဉ်တွေကို line to meter 24.50 52နဲ့ဒုတိယပိုင်းနိုင်ဘက်မှာ line လက်မီတာ190လို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VV ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါကျန်းမာရွှင်လန်းကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.